Welcome to the Voice of America in Burmese.
Mingla mne khe ma shin American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့2016ခုနှစ် December 12ရက်တနင်္လာနေ့မနေ့ဖက် VOA အစီအစဉ်တွေစတင်နေပါပြီ။ line to meter 32 40နဲ့49တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မိုးဝေပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအူညံဝဲရောက်နေတူကြီးညာပေးပါပါ။သတင်းတွေမှာဆိုရင်တော့အမေရိကန်သမ္မတရွေးကောက်ပွဲမှာတူနိုင်ရအောင်ရုရှားကပါဝင်ပတ်သက်မှုပြုလုပ်ခဲ့တယ်ဆိုပြီးတော့ CIA ဘက်ရဲ့တုံ့ပြန်ချက်ဟာရေစရာသာဖြစ်တယ်လို့သမ္မတရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာလူ38ဦးသေဆုံးခဲ့တဲ့ပေါက်ခွဲမှုကိုခတ်တိစစ်သူကြောအဖွဲ့ကပြုလုပ်ခဲ့တယ်လို့ကြေညာလိုက်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာတော့ရှီဟောင်းခရီးယံဖျားဘုံကွဲမှုမှာလူ20တိဆုံးသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ
။အခုမနေ့ပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အာနာယ NLD ပါတီကလွှတ်တော်အမတ်2ဦးကိုမနေ့တော့ကပါတီတွင်စုံစမ်းစစ်ဆေးခဲ့ပါတယ်
။ပြည်နယ်မှာလုံနီးကိုင်နီးအနေနဲ့နည်းနည်းလူအချက်ရှိတယ်လို့ကျွန်တော်မြင်တယ်။အတွေ့အကြုံနဲ့လာလဲပါမှာမို့လေဝန်ကြီးချုပ်ကြီးအနေနဲ့
စီကံပိုင်းဆိုင်ရာလှုပ်ထုံးလုပ်နည်းတွေရ NLD ဌာနချုပ်မှာမနေ့ကစစ်ဆေးခဲ့တာနဲ့ပတ်သက်လို့အမေရိကန်ကိုခေတ္တရောက်နေတဲ့ NLD ပြည်သူ့လွှတ်တော်တူရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။အဲ့ဒီနောက်ကမ္ဘာအဆင့်မီပုဂ္ဂလိကတက္ကသိုလ်တစ်ခုဖွင့်ဖို့ကြိုးစားနေသူပါမောက်ခတဦးနဲ့ VOA ရဲ့တီးတန့်တွေ့ဆုံမေးမြန်းထားတာကိုလည်းမြမဒီမိုကရေစီရေးရာကဏ္ဍမှာနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့ကိုညာဝင်းအောင်တို့ကြီးညာပါမယ်ရှင်။
ပြီးခဲ့တဲ့လတုန်းကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသူအနံ့ရအောင်ရုရှားကပါဝင်ပတ်သက်မှုရှိခဲ့တယ်ဆိုပြီးတော့ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အဖွဲ့ရဲ့တုံ့ပြန်ချက်ဟာရေစရာသာဖြစ်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒါဟာဒီမိုကရက်တီရဲ့နောက်ထပ်အကြောင်းပြချက်တက်တက်ပဲလို့သူကခေါ်ဆိုလိုက်ပြီးဒါဟာနိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်အပေါ်သူစိတ်ပြည့်ရတဲ့အကြောင်းဖြစ်တယ်လို့လည်းပြောပါတယ်။ကျွန်တော်ကတော့မယုံပါဘူးဗျာ CIA ရဲ့ပြောဆိုချက်ဟာတကယ်ကိုရှုပ်ထွေးစရာကြီးပါလို့ထရန့်ကတင်းငွေတွေနေ့မှာပြောဆိုလိုက်ပါတယ်ဘယ်သူသိနိုင်မှာလဲရုရှားလားတရုတ်လားတခြားစုံတယောက်လားသူတို့မှဘာစဉ်းစားထားချက်မှမရှိပါဘူးလို့ထရန့်ကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမဲဆွယ်မှုကာလရုရှားနိုင်ငံဘက်ကစိုက်ဘာအတက်အင်တာနက်တိုက်ခတ်မှုပြုလုပ်ခဲ့ပြီး CIA အဖွဲ့ရဲ့တုံ့တက်မှုအပေါ်ပြန်လဲစုံစမ်းစစ်ဆေးဖို့အတွက်သမ္မတဘရက်အိုဘားမားကအမိန့်ပေးခဲ့တဲ့အပေါ်သူ့အနေနဲ့ကန့်ကွက်စရာမရှိတဲ့အကြောင်းဒေါ်နယ်ထရန့်က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှပြောဆိုလိုက်ပါတယ်။ဒါပေမဲ့ရုရှားဆိုတဲ့စကားရက်ကိုမတုံ့တင်ကြောင်းထရန့်ကပြောပါတယ်။တခြားတိုင်းပြည်တွေလို့ပြောဆိုတဲ့အကြောင်းတခြားသောတိုင်းပြည်တွေလည်းဖြစ်နိုင်တာပဲလို့သူကပြောပါတယ်။ CIA ကတော့ဒေါ်နယ်ထရန့်အနိုင်ရဖို့အတွက်ရုရှားကကူညီကြိုးပမ်းခဲ့တယ်ဆိုတဲ့ခံလုံတဲ့အထောက်အထားတွေရှိတယ်လို့ပြောပါတယ်။အရင်ကယုံကြည်ထားခဲ့တယ်လို့သမ္မတရွေးကောက်ပွဲမဲဆန္ဒရှင်စီးရင်မှဂျာဝင်ဆောင်ရွက်တာမျိုးမဟုတ်ဘဲမဲဆွယ်ကာလနောက်ဆုံးအဆင့်ရောက်ချိန်မှာထရန့်အနိုင်ရဖို့အတွက်ရုရှားကဝင်ရောက်ဆွတ်ဖက်မှုရှိခဲ့တယ်လို့အမေရိကန်အစိုးရထိပ်ပိုင်းတာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတရုတ်အစိုးရဘက်ကကုန်သွယ်ရေးနဲ့တခြားကိစ္စတွေအလျော့ပေးကမ်းလှမ်းလာတာမျိုးမရှိခဲ့ရင်အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်ကိုပါထည့်သွင်းထားတဲ့တနင်္ဂနွေနေ့တရုတ်ပြည်ဆိုတဲ့ One China Policy ကိုဆက်လက်ပြီးတော့ကျင့်သုံးသင့်မသင့်မေးခွန်းထုတ်လိုက်ပါတယ်။ဒေါ်နယ်ထရန့်က Fox သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာထိုင်ဝမ်သမ္မတကိုသူ့အနေနဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုတဲ့အပေါ်ခုခံကာကွယ်ရင်းတရုတ်နိုင်ငံအနေနဲ့ကြောက်ကိုလာပြီးတော့လမ်းညွှန်တာမျိုးမလိုလားဘူးလို့ပြောဆိုလိုက်ပါတယ်။ဒီလိုထိုင်ဝမ်သမ္မတကိုဖုန်းဆက်စကားပြောဆိုတာက1989ခုနှစ်နောက်ပိုင်းအမေရိကန်သမ္မတဒါမှမဟုတ်ရွေးကောက်ခံအမေရိကန်သမ္မတတဦးလီအနေနဲ့ပထမဦးဆုံးပြုလုပ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကအထင်ကြီးရဖြစ်တဲ့ Coptic Christian ဘုရားကျောင်းတစ်ခုမှာတင်းငွေတွေကပေါက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ20ဦးသေဆုံးပြီးအများပြားဒဏ်ရာရသွားပါတယ်။ကိုင်ရိုမြို့လယ်မှာရှိတဲ့အဲ့ဒီ Saint Mark Christian ဘုရားကျောင်းကိုဘယ်သူကပေါက်ကွဲတိုက်ခဲ့တယ်ဆိုတာအခုထိမသိရသေးပါဘူး။ရှေးရိုးဆွဲဒီ Christian ဘုရားကျောင်းမှာပိုယဟန်မင်း Tower Drust 2ရုံးဆိုင်ပြီးနေထိုင်ရနေရာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်တဲ့အနေထားဟာအီဂျစ်သမ္မတ Abdel Fattah LCC ရဲ့အစိုးရကိုတိုက်နေတဲ့အစ္စလမ်စစ်သွေးကြွတွေရဲ့လက်ရာဖြစ်ပုံရာကြောင်းမနေ့10နှစ်လောက်ကပေါက်ကွဲမှုကြောင့်ဖျားကြောင်းပျက်စီးသွားခဲ့တယ်လို့အီဂျစ်လူညွန့်ရေးအရာရှိတွေကပြောပါတယ်။ Saint Mark ဖျားကြောင်းရဲ့အပြင်နေရာနဲ့ကဲ့ရဲ့ဝတ်ပြုစုတောင်းတဲ့နေရာတွေကိုဘုံငွေစားတစ်လုံးပစ်သွင်းပေါက်ခွဲခဲ့တာကြောင့်ဖြစ်တယ်လို့အီဂျစ်အစိုးရသတင်းဌာနတစ်ခုဖြစ်တဲ့ MENE ကပြောပါတယ်ကော့ပတီလို့ခေါ်တဲ့ရှေးရိုးဆွဲခရီးယံဘာသာဝင်တွေဟာအီဂျစ်နိုင်ငံမှာလူဦးရေရဲ့ဆယ်ရာခိုင်နှုန်းလောက်ရှိပါတယ်
သ ူရကီနိုင်ငံအစ္စတန်ဘူးမြို့မှာအနည်းဆုံးလူ38ဦးသေဆုံးပြီးတော့လူပေါင်း150ကျော်ဒဏ်ရရှိစေခဲ့တဲ့ဘုံဖောက်ခွဲမှုတွေကိုသူတို့စီစဉ်ပြုလုပ်တာဖြစ်တဲ့ကြောင်းကာဒစ်စစ်သွေးကြွအဖွဲ့ကကြေညာလိုက်ပါတယ်ဒီကြေညာချက်ကို TAK လို့ခေါ်တဲ့ Kurdistan Freedom Falcon အဖွဲ့ကတနင်္ဂနွေနေ့မှာထုတ်ပြန်လိုက်တာပါဒီအဖွဲ့စည်းဟာတရားမဝင်အဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ PKK အဖွဲ့ရဲ့အဖွဲ့ခွဲတစ်ခုဖြစ်တယ်လို့ယူဆရပါတယ်ပောက်ကွဲမှုတွေဟာကြီးမားလာတဲ့ဘောလုံးအားကစားကွင်းကြီးမှာစနေနေ့ကဖြစ်ပွားခဲ့တာပါပောက်ကွဲမှုထဲမှာကားဘုံးထောင်ဖောက်ခွဲတာမျိုးရောအသေးခံဘုံးခွဲတိုက်ခိုက်တာမျိုးပါပါဝင်တဲ့အကြောင်းမျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုဟာဘောလုံးပွဲကျင်းပပြီးစီးသွားပြီးနောက်နှစ်နာရီကြာမှလုံခြုံရေးတာဝန်ရှိသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပါတယ်တေဆုံသွားသူတွေထဲမှာရဲအရာရှိ30ပါဝင်တဲ့အကြောင်းတူတကီပြည်ထောင်စုဝန်ကြီးဆူလမန်ဆွိုင်လူကပြောပါတယ်အထူးရုံနှစ်နေရဲတပ်ဖွဲ့ဝင်တွေတင်ဆောင်လာတဲ့ဘတ်စကားတစ်စီးကိုပြစ်မှတ်ထားပြီးတော့ပေါက်ခွဲတက်ခိုက်တာဖြစ်တယ်လို့လည်းအာနာဘိုင်တွေကပြောပါတယ်ခင်ဗျာ
စီးရနိုင်ငံရှီယောင်းမြို့တော်ပါမရီယာမြို့ကိုအစ္စလာမစ်အစွန်းရောက် IS အဖွဲ့ကပြန်လဲသိမ်းပိုက်လိုက်ပြီလို့စီးရီးယားရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်လေကြောင်းတိုက်ခိုက်မှုတွေရှိနေပေမဲ့လည်းစီးရီးယားစစ်တပ်တွေမြို့တောင်ပိုင်းကနေဆုတ်ခွာသွားပြီးနောက် IS အဖွဲ့ကတမျိုးလုံးကိုပြန်လဲသိမ်းယူနိုင်ခဲ့တယ်လို့ဗီဒင်အခြေစိုက်စီးရီးယားလူအခွင့်ရေးအဖွဲ့ကပြောပါတယ်တနင်္ဂနွေနေ့မနက်ပိုင်းမှာတော့IS တွေကိုရုရှားကလေကြောင်းကနေအကြိမ်60ကျော်တိုက်ခိုက်ခဲ့တယ်လို့စီးရီးယားရေးစောင့်ကြည့်အဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတို့ကပြောပါတယ်ကုလသမဂ္ဂ UNESCO အဖွဲ့ရဲ့ကမ္ဘာရှေးဟောင်းအမွေနှင့်စီးရင်ဝင်ပရီမီယာမြို့အတွင်းကစစ်သွေးကြွတွေရဲ့စခန်းတွေရင်နှန်းနဲ့တင်ပိုက်ထားတဲ့နေရာတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေ64ကြိမ်တိုက်ခတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်ခင်ဗျာ
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ကန်တန်ကနန္နချင်းသတင်းတွေဆက်လက်ကြေညာနေပါတယ်တရုတ်နိုင်ငံဘက်ကရှော့ပေါ်တဲ့ဈေးနဲ့လက်နဲ့ရောင်းချဖို့ကန့်လန့်လာတဲ့ကိစ္စကိုသူ့အနေနဲ့လက်ခံမှုဆုံးဖြတ်လိုက်တဲ့အကြောင်းဖိလစ်ပိုင်တမရရာဒီကိုဒူတာတေးကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ဒါဟာဆိုရင်တစ်ချိန်ကအစိမပြေဖြစ်ခဲ့တဲ့အင်းနီချင်းနိုင်ငံနှစ်ခုကြားမှာနှွေးနှွေးထွေးထွေးဆက်ဆံရေးရှိတဲ့နောက်ဆုံးလက္ခဏာတရားလေးဖြစ်ပါတယ်ဒူတာတေးကတပ်ဖွဲ့ဝင်တွေရဲ့ရှေ့မှာမိကုံးပြောဆိုရမှာဒီလက်နဲ့ခရမ်းတွေကိုလက်ခံဖို့အတွက်စစ်ဖက်ဆိုင်ရာအရာရှိတွေကိုတရုတ်နိုင်ငံထံဆေလွတ်ဖို့ကာကွယ်ရေးဝန်ကြီးကိုသူအမိန့်ပေးမှဖြစ်တယ်လို့ဆိုပါတယ်။ဒီလက်နဲ့ခရမ်းတွေအတွက်ကြားတဲ့ငွေကို25နှစ်အချိန်ယူပြီးတော့ပေးလို့ရတဲ့အကြောင်းလည်းပြောပါတယ်။ဒါပေမဲ့တခြားအသေးစိတ်တော့ပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံကအဲ့ဒီမှာအဆင့်နဲ့ရှေ့ပြေးနေတဲ့ခရမ်းမိကျောက်တွေကိုဝယ်ဖို့အတွက်အတင်းတိုက်တွန်းခဲ့တယ်။ဒါကိုကျွန်တော်ကလက်ခံမှဖြစ်ပါတယ်။သူတို့ဘက်ကမြန်မြန်ဆန်ဆန်လှုပ်စေခြင်းနေတယ်လို့ဒူတာတေးကပြောပါတယ်။သူတို့ဘက်ကပြေးနိုင်တယ်ကျွန်တော်တို့အနေနဲ့တခြားကိုမေးနေစရာမလိုဘူးဒါဟာအလကားပေးတာမဟုတ်ပါဘူးတကယ်တော့25နှစ်တာကာလအတွင်းပြေးချေခွင့်ပြုထားတာဖြစ်ပါတယ်လို့ပြောပါတယ်ဖိလစ်ပိုင်စစ်တပ်အနေနဲ့စနိုက်ပါရိုင်ဖယ်တနတ်တွေရုရှားထံကနေဝယ်ယူဖို့စဉ်းစားတုံးတက်နေတဲ့အကြောင်းလဲဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒယ်ဖင်လော်ရန်ဆာနာကပြောပါတယ်ဖိလစ်ပိုင်ကြီးတပ်နဲ့ရေတပ်အနေနဲ့ဘလို့သဘောတူညီချက်ပြုလုပ်ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့လေ့လာတုံးတက်နေတဲ့အကြောင်းပြောပါတယ်လော်ရန်ဇာနာဟာဒူတာတေးရဲ့အမိန့်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားနိုင်ငံကိုတွေ့ရောက်ခဲ့ပြီးရုရှားကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာဆိုရင်1986ခုနှစ်မော်စကိုနဲ့တန်တမန်ရေးစတင်တိဆောက်ပြီးခဲ့တဲ့နောက်ပိုင်းမှာဖိလစ်ပိုင်ကာကွယ်ရေးအကြီးအကဲတဦးအနေနဲ့ပထမဦးဆုံးရုရှားနိုင်ငံကိုတွေ့ရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာမွတ်စလင်စစ်သွေးကြွ150လောက်နဲ့နှစ်နိုင်နီးပါးကြာတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ဖိလစ်ပိုင်တပ်သား3ဦးသေဆုံးပြီး18ဦးဒဏ်ရာရသွားတယ်လို့ဖိလစ်ပိုင်စစ်တပ်ကတနင်္ဂနွေနေ့ကပြောပါတယ်။တောင်ပိုင်းဆူလူဒေသပတီကူးမြို့ရဲ့တောင်တန်းတွေမှာစနေနေ့ကတိုက်ပွဲပြင်းထန်ခဲ့ပြီးနောက်အဘူဆာရဲ့လက်နက်ကင်တွေပြန်ဆုတ်သွားပြီးအစိုးရတပ်ကလည်းနောက်ကနေလိုက်တိုက်နေတယ်လို့ဒေသဆိုင်ရာစစ်တပ်ပြောခွင့်ရသူကပုံမှုတန်ကပြောပါတယ်။စစ်သွေးကြွတွေကိုဆာဟီရွန်ဆိုသူကဥဆောင်နေတာဖြစ်ပြီးအဘူဆာယအဖွဲ့ဟာရိုမန်ကက်သလစ်ခရစ်ယာန်အများစုနေထိုင်တဲ့ဖိလစ်ပိုင်တောင်ပိုင်းကမွတ်စလင်သဘုံတွေထဲကအဖွဲ့ခွဲတစ်ခုဖြစ်ပြီးပြန်ပြီးဆွေးတဲ့နီလန်နဲ့ဝင်ငွေရနေတဲ့အဖွဲ့ဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဖြစ်တဲ့ဂျကာတာရဲ့ဆင်ဂျီဘုံမှာအသေးခံဘုံခွဲရန်ကြံစည်တဲ့အမျိုးသမီးတယောက်ကိုဖမ်းဆီးလိုက်ပြီးတဲ့နောက်ဘုံတစ်လုံးကိုအထိကဲမရှိဘဲစနက်တန်ဖြုတ်နိုင်ခဲ့တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။တရင်ပတ်ကုံကာလအတွင်းတမရရဲ့နန်းနောက်ကိုတိုက်ခိုက်ဖို့ကြိုးပမ်းတဲ့တခြားအစ္စလာမစ်စစ်သွေးကြွတွေကိုလည်းဖမ်းဆီးလိုက်ပါတယ် အင်ဒိုနီးရှားနိုင်ငံမှာအမျိုးသမီးတွေပါဝင်တဲ့စစ်သွေးကြွတွေဟာအမျိုးသမီးတွေကိုစီးယုံပြီးတော့ပုံမလှုပ်ရှားမှုတွေပြုလုပ်လာတယ်တိုက်ခတ်မှုတွေပြုလုပ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်လာပြီးတဲ့နောက်အခုဖြစ်ရထွက်ပေါ်လာတာလည်းဖြစ်ပါတယ်
တရုတ်နိုင်ငံမြို့တော်ဘေကျင်းမြို့ကနေတောင်ပိုင်းကောင်စုမြို့ကြားပြေးဆွဲနေတဲ့ကုန်တင်အမြဲထားတိုက်ခဲ့တာကြောင့်တရုတ်အလို့သမား6ဦးသေဆုံးသွားပါတယ်စနေနေ့ကဖြစ်ပွားခဲ့တဲ့အခုဖြစ်ရမှာအလို့သမားတွေဘာကြောင့်ယထာပြေးလမ်းပေါ်ရှိနေတယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေပဲလို့အာဏာပိုင်တွေကပြောပါတယ
်ဒီဇင်ဘာလ12ရက်တနင်္လာနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုအရင်ဆုံး NLD ပါတီတွင်းမှာလွှတ်တော်ကိုယ်စားလှယ်တွေကိုပါတီတွင်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းပြောပြပါမယ်အာဏာရ NLD ပါတီရဲ့ပြည်내ဝန်ကြီးချုပ်တဦးနဲ့အတူတိုင်းဒေသကြီးလွှတ်တော်ကထိပ်ပိုင်ခေါင်းဆောင်တချို့ကိုစွန့်ဆောင်ရည်အားနည်းကြောင်းဆွတ်ဆွဲတိုင်ကြားချက်အရမနေ့တနင်္ဂနွေနေ့ကရန်ကုန် NLD ပါတီဌာနချုပ်မှပါတီတာဝန်ရှိသူတွေကစတင်ခေါ်ယူစစ်ဆေးခဲ့ပါတယ်အလားတူပဲအမျိုးသားလွှတ်တော်က NLD အမတ်2ဦးကိုလည်းစီကံချိုးဖောက်မှုတွေတွေ့ရတဲ့အတွက်ပေးအပ်ထားတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌယာရုအသီးသီးကနေဖယ်ရှားခဲ့ပါတယ်ဒီအကြောင်းကိုဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင
်တနင်္လာနေ့တိုင်းလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကို NLD ပါတီကခေါ်ယူစစ်ဆေးရတဲ့အဓိကအကြောင်းရင်းကတော့တိုင်းလွှတ်တော်အဆောက်အုံနဲ့ဆက်ဆက်တဲ့အဆောက်အဦးတွေစောက်လုတ်ခွင့်တင်တာကိုဆွေမျိုးနှိဆက်သူတွေကိုပဲထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တိုင်းရဲ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း19ဦးကလက်မှတ်ရေးထိုးပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်တီထောင်စုလွှတ်တော်ဥက္ကဋ္ဌတွေနဲ့ NLD ပါတီခေါင်းဆောင်တွေကိုတိုင်ကြားခဲ့တာကြောင့်ဖြစ်ပါတယ်ဆွဆွဲခံရတဲ့တနင်္လာနေ့တိုင်းလွှတ်တော်ဒုဥက္ကဋ္ဌဦးကြည်စိုးကတော့သူတို့ဘက်ကလုံထုံးလုံနီးတွေနဲ့အညီဆောင်ရွက်ခဲ့တာသာဖြစ်ကြောင်းစစ်စေးမေးမြန်းခံရပြီးမှသတင်းတော့တွေကိုအခုလိုပြောသွားပါတယ
်။ဒီဘက်ကကိုယ်ကနေများ PM ဆိုတဲ့ပုံမှန်မူတည်လို့ကျွန်တော်တို့တင်တော်ခေါ်ရတဲ့ခါကြောင်ဒီဒေတာထက်မှရှိနေတဲ့လူတွေတကယ်ကြည့်ပြီးမဆွေးနွေးချင်းနဲ့ဆွေးနွေးရဲ့အဲဟိုဘောမကဲမကဲကြောင်းတွေပွာကြောင်းနဲ့လုတ်ကဲရတာရှိလို့ပေါ့။ဒါပေမဲ့ကျွန်တော်တို့ရွေးရခံကိုတူတည့်ရဲ့ဆုတ်တဲ့ချက်နဲ့ဘသူပြေးလိုက်ကွာဒီလိုပြေးလိုက်ငါဆွေးနွေးပြေးလိုက်ပြောက်ခွင့်မရဘူးဆိုတာအချိန်လေးဆက်လို့ရပြန်ပါပ
ါဒါအပြင်အရင်တင်တာချပေးတာတွေကိုပြန်ရုပ်သိမ်းလိုက်ပြီးတင်တာစီးပင်းစီးကန်းတွေနဲ့အညီအများလက်ခံတဲ့ပုံစံမျိုးဖြစ်အောင်ပြန်ပြီးစီစဉ်နေကြောင်းလဲဥကြည်စိုးကပြောပါရယ်တနင်္ဂနွေနေ့ကပါတီဌာနချုပ်မှခေါ်ယူမေးမြန်းခံရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးအပေါ်ဆွဆွဲတိုင်ကြားချက်တွေနဲ့ပတ်သက်လို့အသေးစိတ်မသိရသေးပေမဲ့ပြည်ထောင်စုအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအပါအဝင်ပြည်နယ်တွင်းလူမှုအဖွဲ့အစည်းတွေအတွက်ဆောင်ရွက်ချက်တွေမှာဦးမင်းမင်းဦးဘက်ကအားနည်းချက်တွေရှိနေတယ်လို့မွန်ပြည်နယ်လွှတ်တော်အတိုင်းဝိုင်းကပြောပါရယ်အခုလိုဆွဆွဲတိုင်ကြားခံရတဲ့ပြဿနာတွေကိုကြည့်ရင်ပြည်နယ်ဝန်ကြီးချုပ်နဲ့လွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေရဲ့လုံနီးလှုပ်ဟန်တွေမှာလိုအပ်ချက်တွေရှိနေတယ်လို့မြင်ကြောင်းအမေရိကန်ပြည်ထောင်စုကိုခေတ္တခဏရောက်ရှိလာတဲ့ကရင်ပြည်နယ် NLD ပြည်သူ့လွှတ်တော်အမတ်ဦးစောတင်ဝင်းကပြောပါရယ
်ပြည်နယ်မှာလုံနီးကိုင်နီးအနေနဲ့နည်းနည်းလိုအပ်ချက်ရှိတယ်လို့ကျွန်တော်မြင်တယ်အတွေ့အကြုံနဲ့လည်းပါမှာမို့လေဝန်ကြီးချုပ်တွေအနေနဲ့အဲ့ဒါသူတို့ရဲ့လုပ်ရက်ကတခါတလေသူတို့အဖွဲ့ချင်းချင်းတော့လက်မခံကြတဲ့အခြေအနေတရားဖြစ်နေတော့ဒါကျွန်တော်တို့အနေနဲ့အခုပါတီကနေပြီးတော့စီကံထိန်သိမ်းအဖွဲ့တွေဖွဲ့ပြီးတော့ဒါဆင်းပြီးတော့ခုနလိုသူတို့ဖြစ်ပျက်ခဲ့တာကိုဝင်ပြီးစစ်ဆေးဖို့ရှိပါတယ်အဲ့ဒီခါကျရင်တော့ပေါ်လာပါလိမ့်မယ
်အလားတူအမျိုးသားလွှတ်တော်အမတ်တွေဖြစ်တဲ့ဦးစုံလေထန်းနဲ့ဒေါက်တာခွန်ဝင်းတောင်းတို့နှစ်ဦးကိုသူတို့တာဝန်ယူထားတဲ့လွှတ်တော်ကော်မတီဥက္ကဋ္ဌယာဒုအသီးသီးကနေဖယ်ရှားခဲ့တာဟာစီကံပိုင်းဆိုင်ရာချိုးဖောက်မှုတွေကြောင့်ဖြစ်တယ်လို့စနေနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ NLD ဗဟိုအလုံးမှုဆောင်အစည်းအဝေးပြီးမှပါတီခေါင်းဆောင်တအုပ်ဖြစ်တဲ့ဦးဝင်းထင်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဘလို့စီးမင်းစီကံတွေကိုသူတို့နှစ်ဦးချိုးဖောက်ခဲ့တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းဟာအခြားနိုင်ငံတွေနဲ့မတူဘဲစေုပ်ချုပ်မှုအောက်နှစ်ပေါင်း50ကျော်နေခဲ့ရတာဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာတက်လာတဲ့အယက်သားအစိုးရတဲ့အနေနဲ့အခက်အခဲတွေအမျိုးမျိုးရှိနိုင်တယ်လို့အခုလိုအရေးယူမှုတွေစိတ်လာတာနဲ့ပတ်သက်ပြီးစိတ်ဝင်စားဖို့ကောင်းတယ်လို့1990ရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD အမတ်ဟောင်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ဒါကြောင့်လဲဆိုတော့ NLD ပါတီကြီးဟာစဖွဲ့ကလေးရကိုကျွန်တော်တို့ဒီစစ်ရေးအရေးခင်းကြီးကနေပြီးတော့လူအလုံးပါပြီးဖွဲ့ခဲ့ကြတာ2015မှာရွေးကောက်ပွဲမှာနိုင်လာတဲ့အခါမှာအစိုးရတဲ့နဲ့လွတ်တော်တဲ့နဲ့နေရာတွေမှာလူတွေရွေးပြီးတော့ပေးတာပေးတဲ့အခါမှာလည်းရှိပီးသား ပုံကိုယ်တွေကအကောင်းဆုံးလို့ထင်တဲ့ဟာကိုယူခဲ့ကြတာပေါ့အော်ဘယ်အရာမဆိုကျွန်တော်တို့အထင်နဲ့လက်တွေ့ကတော့တစ်ခါတစ်ခါမတူဘူးပေါ့အနာဂတ်တော့ကတော့ကျွန်တော်တော့ကောင်းတယ်လို့မြင်ပါတယ်လှုပ်ရှားရှိတာလှုပ်ရမယ်အဲ့ဒီဟာဟိုအလုံးလုံးတွေတူတာလှုပ်တယ်စောင့်ကြည့်ပြီးတော့ဟောအရေးယူရမယ်တောင်းဝန်ရှိမှုကိုလည်းသိတဲ့ပါတီတရားအနေနဲ့လှုပ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ချင်းတီနဲ့ NLD လွှတ်တော်အမတ်ဦးစုံလဲထန်းဟာအရင်ကနိုင်ငံတကာဆက်ဆံရေးလွှတ်တော်ချင်းချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးကချင်ပြည်နယ် NLD လွှတ်တော်အမတ်ဒေါက်တာခွန်ဝင်းတောင်းကတော့စိုက်ပျိုးရေးမွေးမြူရေးနဲ့ရေလုံငန်းဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌအဖြစ်ပေးအပ်ခံခဲ့ရသူဖြစ်ပါရဲ့ရှင်
မန်အင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုမြန်မာရေးဆွေးနွေးခန်းကိုနားဆင်ရပါမယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်တက်တက်အားဆောင်ရွက်တဲ့အနေနဲ့ပညာရေးကဏ္ဍမှာပါဝင်ပြီးနိုင်ငံတကာအဆင့်မီပုဂ္ဂလိကတက္ကသိုလ်တစ်ခုပေါ်ပေါက်လာအောင်ကြိုးစားနေသူကတော့အမေရိကန်ပြည်ထောင်စုနယူးယောက်ဘရက်ပုဂ္ဂလိကတက္ကောလိပ်နဲ့ရေးတက္ကသိုလ်တွေမှာပညာစီးပွားခဲ့သူဒေါက်တာကျော်မိုးထွန်းပါသူဟာပညာပါရမီတက္ကသိုလ်ထူထောင်ဖို့ကြိုးစားနေတာဖြစ်ပြီးပထမအစမှာလက်တွေ့အသုံးချနိုင်မဲ့အစ်မြင့်ပညာရေးအတွက်ပါရမီ Institute နဲ့စတင်ဖို့ကြိုးစားနေတာဖြစ်ပါတယ်။ရေမှန်းချက်အပြည့်နဲ့ကြိုးစားနေတဲ့ဒေါက်တာကျော်မိုးထွန်းကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။အခုလိုမျိုး VOA လာပြီးတော့ဟိုကကိုကျော်မိုးထွန်းလာပြီးတော့ဖြည့်ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ် VOA ကအခုကိုကျော်မိုးထွန်းအားဆိုလို့ရှိရင်ပါရမီတက္ကသိုလ်တည်ထောင်မှုအတွက်လုပ်နေတဲ့သူလို့သိထားပါတယ်။ဆိုတော့ပါရမီဆိုတဲ့နာမည်လေးကိုဘာကြောင့်ရွေးတာပါလဲပြောပြပေးပါ
။ဟုတ်ကဲ့ခင်ဗျ။ပါရမီဆိုတဲ့နာမည်ကိုကျွန်တော်ရွေးချက်ကတော့အဓိကအဖြစ်တော့ပါရမီဆိုတဲ့အတိတ်ပဲကတော့ fulfillment ပေါ့နော်။အာဆိုတဲ့အတိတ်ပဲကိုစောင့်ပါတယ်။အဲ့ဒီအတိုင်းပဲကျွန်တော်တို့ဒီတက္ကသိုလ်မှာရှိတဲ့ကျောင်းသားကျောင်းသူတွေအနေနဲ့ပေါ့နော်။သင်ကြားနေရင်လည်းဒီပါရမီတွေဖြည့်ပြီးတော့ပညာပါရမီဒါနပါရမီအာမေတ္တာပါရမီတွေဖြည့်ပြီးတော့နေတိုင်းစူးစမ်းစေခြင်းနဲ့အတိပယ်လေးနဲ့ကျွန်တော်ပေးထားခြင်းဖြစ်ပါတယ
်။ကောင်းပါတယ်။ဒါဒီရည်ရွယ်ချက်ကတော်တော်ကောင်းပါတယ်။အဲ့တော့ဒီရည်ရွယ်ချက်ပြည့်ဖို့အတွက်ပေါ့နော်။ပထမအဦးဆုံးဟိုတက္ကသိုလ်ကြီးထူထောင်ဖို့ဆိုတာတော်တော်ကြီးကိုခက်ဟိုကကြီးမားလုံးပါတယ်။ဟိုကပန်းတိုင်ကကြီးမားလုံးပါတယ်။ဆိုတော့ဒီတက္ကသိုလ်ကြီးကိုချက်ချင်းဗမာနိုင်ငံမှာထူထောင်လို့ဖြစ်ပါမလား။ဘယ်လိုစဉ်းစားပါလဲ။အဲ့ဒါလေးပြောပြပေးပါ
။ဟုတ်ကဲ့ခင်ဗျာ။အခုအနေနဲ့ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာပုဂ္ဂလိကပညာရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေမထွက်သေးပါဘူး။အဲ့ဒါတွေကိုလည်းကျွန်တော်တို့စောင့်ငိုင်းပြီးတော့ကြီးစုပြီးတော့ကျွန်တော်တို့အာလှုပ်ရှားနေရပါတယ်။ဒီပုဂ္ဂလိကတက္ကသိုလ်ကြီးကျွန်တော်ထောင်ကျင်တဲ့ဟာကတော့ not for profit အကျိုးမြတ်မရှာတဲ့တက္ကသိုလ်ပေါ့နော်။ဒီလိုမျိုးတက္ကသိုလ်မျိုးထောင်တာဒီမြန်မာနိုင်ငံမှာမရှိသေးပါဘူး။မရှိသေးတဲ့အတွက်ကြောင့်မလို့ဒီတက္ကသိုလ်ကြီးဖြစ်ပေါ်လာဖို့အတွက်ထောက်ပံ့ပေးတဲ့လူတွေကိုလည်းကျွန်တော်လိုက်ရှာနေတုံးပါပဲအခက်ခဲတွေလည်းအများကြီးပဲရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာတက္ကသိုလ်အဖြစ်เนาะတက္ကသိုလ်နဲ့ဒီကောလိပ်တွေပေါ့နော်အားလုံးစုစုပေါင်းက150ကျော်ရှိပါတယ်အဲ့ဒီမှာမှကိုကျော်မိုးထွန်းတို့တည်ထောင်မဲ့ဒီတက္ကသိုလ်ပေါ့နော်ပါရမီတက္ကသိုလ်ကိုလူတွေစိတ်ဝင်စားလာမယ်လို့ဘယ်လိုလုပ်ညှောနှင်ထားပါလဲအဲ့ဒါလေးပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့တက္ကသိုလ်အများစုသည်ဒီကျွန်တော်စေတန်းပြီးတာ ਨੇ ចောင်းသားចောင်းသူတွေទីစေတန်းအမှတ် ਨੇ မူတည်ပြီးတော့ចောင်းနေဝင်ရပါတယ်တချို့လူတွေဆိုလဲစိတ်မဝင်စားဘဲ ਨੇ လေးလာနေရတဲ့သူတွေအများကြီးပဲရှိပါတယ်ကျွန်တော်ပါရမီတက္ကသိုလ်ရဲ့ထူခြားချက်တစ်ခုទីပထမနှစ်နှစ်မှာကတည်းကចောင်းသားចောင်းသူတွေကိုဘာသာရက်ဘောင်းဆိုအများကြီးပဲရွေးချယ်ပိုင်ခွင့်ပေးထားပါတယ်အမှန်တကယ်ဆိုရင်လဲဘာသာရက်အများကြီးပဲចောင်းသားတွေအကုန်လုံးလေးလာပြီးတော့မှပထမနှစ်နှစ်မှာဒီလိုမျိုးလေးလာပြီးတော့မှတတိယနှစ်နဲ့သရုပ်တက်မှာကိုမေဂျာကိုယူပြီးတော့မှအာဒီမေဂျာနဲ့ပတ်သက်တဲ့အတန်းတွေကိုယူရပါမယ်အဲ့တော့ဒီမြန်မာနိုင်ငံတက္ကသိုလ်တွေနဲ့တော့ပုံစံလေးကွဲနေပြီးတော့အာထူးခြားခြားလေးရှိနေတာကိုတွေ့ရပါလိမ့်မယ
်ဟုတ်တယ်အဲ့ဒါဒီတက္ကသိုလ်ထူထောင်မယ်ဆိုတော့เนาะဒီတက္ကသိုလ်တွေမှာရှိတဲ့ဂဝင်အင်္ဂါရက်တွေနဲ့ပြည့်စုံအောင်လို့လုပ်နိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့အဲ့ဒါကိုလည်းကျွန်တော်စူးစမ်းနေပါတယ်လုပ်နိုင်အောင်လို့လည်းကျွန်တော်တို့ဒီကအာဒီ American ပြည်တော်စုကကောလိပ်တွေတက္ကသိုလ်တွေနဲ့လဲကျွန်တော်တို့ချိတ်ဆက်ပြီးတော့လဲလှုပ်ဆောင်နေပါတယ
်။ဆရာပထမဆုံးတက္ကသိုလ်အနေနဲ့ပဲပေါ့နော်။ဒီမှာတက္ကသိုလ်တွေဆိုလို့ရှင်ဘာသာရက်ဘောင်းဆောင်သင်ပြီးတော့မှဒီတက္ကသိုလ်လို့သူတို့ခေါ်ကြပါတယ်။ဆရာကိုကျော်မိုးထွန်းတို့တက္ကသိုလ်ဆိုပထမဆုံးပါရမီတက္ကသိုလ်အနေနဲ့သွားမှာလားဒါမှမဟုတ်လို့ရှင်ပေါ့နော်။အခုလိုမျိုးစပြီးတော့အစပြိုးတဲ့အချိန်မှာဘယ်လိုပုံစံနဲ့သင်ဖို့လို့ရည်ရွယ်ထားပါလဲ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ပေးခြင်းတဲ့ပညာရေးမျိုးကတော့ liberal education ပေါ့နော်တုတ္တဆုံးနဲ့အနုပိ္ပ္ပာသိပ္ပံပညာရေးလို့ကျွန်တော်ကသင့်လျော်အောင်ဘာသာပြန်ရပါတယ် ဒီပညာရေးမျိုးဟာကျွန်တော်မြန်မာနိုင်ငံမှာလူအများစုမသိပါဘူးမသိတဲ့အတွက်ကြောင့်မလို့ဒီပညာရေးမျိုးကိုလူအများစုသိလာအောင်လို့ကျွန်တော်ကပါရမီတက္ကသိုလ်ကြီးမစခင်ပါရမီ Institute ဆိုတဲ့ဟာလေးနဲ့ကျွန်တော်စပြီးတော့လုပ်ဖို့ရည်ရွယ်ထားပါတယ်ဒီပါရမီ Institute မှာမြန်မာနိုင်ငံကတက္ကသိုလ်ကနေပြီးတော့ဘွဲ့ရထားတဲ့ကျောင်းသားကျောင်းသူတွေကိုကျွန်တော်ဒီတုဒ္ဒဆုံနဲ့အနုပိဿာသိပ်သင်ပညာရေးကို၄လတာပေးဖို့ကျွန်တော်တို့ရည်မှန်းထားပါတယ်ခင်ဗျာ
ဆိုတော့ဒီတက္ကသိုလ်မှာပေါ့နော်တက္ကသိုလ်မှာတက္ကသိုလ်တစ်ခုတည်ထောင်ဖို့ဆိုတာမလွယ်ပါဘူးတော့သူ့မှာတကယ်ကုန်ကျစေချင်အများကြီးရှိပါတယ်ဒီကျောင်းဆရာတွေကိုဒီဟိုကလာကပေးဖို့ကအဆပေါ့နော်ဒီနေမင်းဒီတက်ဘီလ်ဒင်းကြီးအဆောက်အဦတည်ဆောက်ဖို့နောက်အများကြီးငွေကြေးအနောက်ကနေတော့လိုက်ရပါတယ်တက္ကသိုလ်တည်ထောင်ဖို့ဆိုတော့ဒီလိုငွေကြေးမျိုးပေါ့နော်ဟိုလက်ထဲမှာရှိထားပြီလားလက်ထဲရှိတာကြောင့်ဒီတက္ကသိုလ်ထူထောင်မှုလုပ်တာလားအဲ့အနောက်ပိုင်းကငွေကြေးထောက်ပံ့မှုနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ငွေကြေးထောက်ပံ့မှုနဲ့ပြောရင်တော့ကျွန်တော်ကမြန်မာနိုင်ငံမှာအခုရှိနေတဲ့အောင်မြင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်ကဒီလိုမျိုးတက္ကသိုလ်မျိုးဖြစ်လာဖို့ကျွန်တော်ကသူတို့ကိုအားသူငုံဆိုင်ထောက်ပံ့စေလိုတယ်ဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်ကနေပြီးတော့ပေါ်ပေါက်လာမယ်လူငယ်ကျောင်းသားကျောင်းသူအောင်မြင်တဲ့သူတွေဒီလေဒီစီးပွားရေးလုပ်ငန်းနေမှာပဲပြန်ပြီးတော့ဝင်ပြီးတော့လုပ်တဲ့သူတွေလည်းဖြစ်လာမယ်နိုင်ငံရဲ့တာဝန်ယူနဲ့ထမ်းဆောင်တဲ့သူတွေလည်းဖြစ်လာမယ် NGO အပိုင်းပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီမှာဝင်ပြီးတော့လုပ်မဲ့သူတွေလည်းဖြစ်လာမယ်အဲ့တော့သူတို့တွေနဲ့လည်းပြန်ပြီးတော့ဒီအသိဉာဏ်ပညာရေးကိုထောက်ပံ့ပေးစေလို့ပေးစေချင်ပါတယ
်မြန်မာနိုင်ငံအတွက်ကိုဒီဟိုကလောက်ထောက်ရှားချမ်းမဲ့ပညာသင်ကြားမဲ့လူငယ်တွေအတွက်မြန်မာနိုင်ငံရဲ့လူတွေကပဲထောက်ပံ့ဖို့ပေါ့နော်အ
ဲ့ဒါကိုပ
န်းကြတာပေါ့
ဟုတ်ကဲ့
အခုတကယ်တက္ကသိုလ်မှာဆိုလို့ရှင်တက္ကသိုလ်တစ်ခုမှာ तू ကဘွဲ့ဒီဂရီပေးတာအဓိကအရေးကြီးပါတယ်ဆိုတော့ဒီဘွဲ့ဒီဂရီကိုအတိအမှတ်ပြုတာနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါမြန်မာနိုင်ငံအစိုးရမှာအခုကဒီတက္ကသိုလ်တွေဟိုပုဂ္ဂလိကတက္ကသိုလ်တွေအတွက်ဘာမှဥပဒေပြဋ္ဌာန်းထားတာမျိုးတွေမရှိသေးပါဘူးဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့ accreditation ပေါ့နော
်တ
ကယ်တမ်းဒီလူတိုင်းကဘွဲ့ degree ရအောင်ပေးနိုင်တယ်ဆိုတာမျိုးဖြစ်အောင်ဟိုဘယ်လိုမျိုးလုပ်ဖို့အစီအစဉ်ရှိပါလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီ accreditation နဲ့ပတ်သက်ပြီးတော့ပေါ့နော်ဥပဒေတွေလည်းမရှိသေးပါဘူးပုဂ္ဂလိကတက္ကသိုလ်နဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေလည်းမရှိသေးပါဘူးအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီprivate education act ပေါ်မှာမူတည်ပြီးတော့လှုပ်ရှားရမှာအများကြီးပဲရှိပါတယ်ဒါအဲ့မတိုင်ခင်မှာဒီမဲ့ကျွန်တော်တို့ကျွန်တော်ဘက်ကကျွန်တော်ဒီ American ပြည်ထောင်စုမှာလာပြီးတော့ကျွန်တော်ပညာသင်ခဲ့တာလဲကျွန်တော်6နှစ်သင်ကြားခဲ့ပါတယ်ပထမ4နှစ်မှာလဲ bachelor degree နဲ့နောက်ထပ်5နှစ်မှာလဲ PhD ပေါ့နော်အဲ့ဒီအကုန်လုံးမှာလဲကျွန်တော်ပညာသင်စုနဲ့ကျွန်တော်သင်ခဲ့ပါတယ်ဒီတိုင်းမဲ့ကျွန်တော်ညီငယ်ညီမငယ်တို့ကျွန်တော်ဒီလိုမျိုးတွေရစေချင်ပါတယ်ဒီလိုမျိုးဒီကျွန်တော်တက်ခဲ့တဲ့တက္ကသိုလ်မှာပေါ့နော်bachelor degree တက်ခဲ့တဲ့တက္ကသိုလ် Bard College at Simon's Rock လို့ခေါ်ပါတယ် Bard College ရဲ့အခွဲပါပဲအဲ့ဒီ college နေလဲကျွန်တော်မနေရပဲစကားပြောခဲ့ပါတယ်သူတို့တွေအနေနဲ့လဲကျွန်တော်လုပ်တဲ့ဟာတွေကိုအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီ Parami တက္ကသိုလ်မှာနောက် Bard ရဲ့ requirements တွေပေါ့နော်ကိုသာဖြည့်နိုင်နေဆိုရင်ဒီကျောင်းသားတွေဒီ bachelor degree လဲဘာကနေရတဲ့ bachelor ရပါမယ်ကျွန်တော်တို့ parami ကနေပြီးတော့နောက်ဒီပညာရေးမူအရသတ်မှတ်ထားတဲ့ပုံစံနဲ့ဝင်တဲ့ parami တက္ကသိုလ်ရဲ့ဘွဲ့ကိုလည်းသူတို့စုခုရရှိမှာဖြစ်ပါတယ်
ဒီတက္ကသိုလ် parami တက္ကသိုလ်လို့ဘယ်နေရာမှာဖွင့်မယ်လို့ရည်ရွယ်ထားပါလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့အနေနဲ့အခုရည်ရွယ်ထားတာကတော့ဒီ parami တက္ကသိုလ်ဒီအလူရှင်တွေကနေပေါ့အများကြီးဇေယျနဲ့ကျွန်တော်တို့ကလည်းအလူခံကောက်ပြီးတော့လုပ်ရမှာဖြစ်တယ်လို့နိုင်ငံတော်အစိုးရအပိုင်းကလည်းတက်နိုင်တယ်လို့ကျွန်တော်တို့လိုမျိုးအကျိုးမြတ်မရှာတဲ့တက္ကသိုလ်မျိုးလှုပ်ချင်တဲ့လူတွေကိုလည်းကူညီထောက်ပံ့ပေးပါလို့ကျွန်တော်ကတောင်းဆိုလိုပါတယ်။အဲ့တော့အဓိကအနေနဲ့ကတော့မြေပေါ့နော်။မြေကဧက50 100လောက်လိုတဲ့မြေကိုကျွန်တော်တို့လိုမျိုးအကျိုးမြတ်မရှာတဲ့အကြောင်းနေတက္ကသိုလ်တွေကိုချပေးဖို့ကျွန်တော်တောင်းဆိုလိုပါတယ်ခင်ဗျာ
။အခုလောလောဆယ်ကတက္ကသိုလ်မဖွင့်ခင်ပေါ့နော် institution အနေနဲ့သွားမယ်လို့စောစောကိုကျော်မုံထွန်းပြောပါတယ်။အဲ့တော့ဘယ်နေရာမှာသင်မလဲလူတွေသိအောင်ပေါ့နော
်။
ဒီမြန်မာနိုင်ငံသားတွေသိအောင်ဘယ်နေရာမှာများဒီတက္ကသိုလ်ဟိုတက္ကသိုလ်မတိုင်ခင်ဖွင့်ထားတဲ့ institute လေးဖွင့်မယ်။အဲ့ဒါလေးပြောပြပေးပါ
။ဒီ institute ကတော့ကျွန်တော်ဒီ January 2019မှာစပါပါမယ်။နေရာကတော့ကျွန်တော်ဒီရွှေကုန်းပလာဇာရွှေကုန်းနိုင်တဲ့ကဘာရေးဖျားလမ်းဇုံတောင်းပေါ့နော်။ရွှေကုန်းပလာဇာ3လွှာမှာဖွင့်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်။ဟုတ်ကဲ့။ကျောင်းသားတွေကတော့မြန်မာတက္ကသိုလ်ကနေပြီးတော့ ဘွဲရထားတဲ့ចောင်းသားတွေចောင်းသူတွေကိုအဓိကဥစားပေးပြီးတော့ကျွန်တော်တင် जा ပေးတော့မှာဖြစ်ပါတယ
်။ဟောဆရာဘွဲရပြီးသားចောင်းသားကိုတခါ institute မှာသင်ပေးပြီးတော့မှာတခြားနိုင်ငံရဲ့ချမ်းမှာပညာသင်ဆက်ပြီးတော့လှမ်းရမယ်တဘောပေါ့နော
်။အော်ဒီចောင်းသားတွေကျွန်တော် institute မှာတက်တဲ့ចောင်းသားចောင်းသူတွေကိုလည်းကျွန်တော် certificate ပေးပါမယ်။ဒီ certificate ကလည်း Bard College နဲ့ Parmi Institute နဲ့ပေါင်းပြီးတော့ပေးမယ် certificate ဖြစ်ပါတယ်။ဒီကျွန်တော်တို့ institute မှာဘွဲရတဲ့ចောင်းသားចောင်းသူတွေကိုကျွန်တော်တို့အနေနဲ့ဒီရန်ကုန်ပဲဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့ကုမ္ပဏီတွေ NGO တွေမှာကျွန်တော်တို့က job တွေအနေနဲ့ပေါ့နော်အလုပ်ခွင်အနေနဲ့လည်းပြန်ပြီးတော့ကူညီပြီးတော့placement တွေလုပ်ပေးသွားပါမယ်တချို့ bachelor ရတာပြီးတဲ့ចောင်းသားတွေဆိုတော့ဒီဟို US to UK တို့ Australia တို့မှာလည်း master degree တက်ချင်တဲ့ចောင်းသားចောင်းသူတွေလည်းရှိပါတယ်အဲ့တော့သူတို့တွေကိုလည်းကျွန်တော်တို့ဒီ Parmi Institute ကနေပြီးတော့ဒီလျှောက်တဲ့အခါမှာအကုန်လုံးကူညီပေးသွားဖို့ရည်ရွယ်ထားပါတယ
်ဟုတ်ဒါဆိုလို့ရှင် Parmi Institute ကနော်ရထူကြချက်ကဆိုလို့ရှင်အခုလက်ရှိဖွင့်ထားတဲ့မြန်မာနိုင်ငံတက္ကသိုလ်အနေနဲ့ရှင်လိုက်လို့ရှင်သူကလည်းတက္ကသိုလ်တစ်ခုအနေနဲ့ဖွင့်မယ်အခုတော့မဖွင့်သေးဘူးပေါ့နော်ဒီမဖွင့်ခင်မှာတက်မဲ့သူတွေကဆိုလို့ရှင်နိုင်ငံရခြားကပညာရေးကိုမီးစမ်းကြည့်နိုင်မဲ့သဘောပေါ့နော
်ဟုတ်ပါတယ်ခင်ဗ
ျဆိုတော့အဲ့လိုမျိုးသဘောဆိုလို့ရှင်ဟိုသင်ကြားမဲ့ဘာသာရပ်ပေါ့နော
်
ဘယ်ဘာသာရပ်တွေသင်ကြားမလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ကတော့ဓာတုဗေဒနဲ့ကျွန်တော် PhD ယူခဲ့တဲ့အတိုင်းကျွန်တော်ကတော့ဒီinstitute မှာသင်မဲ့တဲ့မှာတော့ကျွန်တော်အနေနဲ့ science ကိုကျွန်တော်သင်ပေးသွားပါမယ်။နောက်တဲ့ဘာသာရဲ့သုံးခုရှိပါသေးတယ်။တစ်ခုကတော့ global economics ပေါ့နော်။ဘောဂဗေဒနဲ့ပတ်သက်ပြီးတော့ဘာသာရဲ့တစ်ခုသင်ကြားပေးသွားပါမယ်။ဒုတိယတစ်ခုကတော့political science နဲ့နိုင်ငံရေးသိပ္ပံနဲ့ဟုတ်ကဲ့။အဲ့ဒါနဲ့ပတ်သက်ပြီးတော့ဘာသာတစ်ခုသင်ကြားပေးသွားပါမယ်။နောက်တတိယတစ်ခုကတော့humanities ပေါ့နော်ဝိဇာမှာဘွေးစားဘာသာရဲ့ဒီတရားနဲ့တခုကိုသင်ကြားပေးသွားမှာကျွန်တော်နဲ့ဆိုတော့အလုံး၄ဘာသာပေါ့
၄ဘာသာ
ဟုတ်ကဲ့
ဆရာပဒီတက္ကသိုလ်တခုမှာ तू ကတကယ်တမ်းသူ့ကိုယုံကြည်တဲ့ board of trustee ဆိုတာရှိပါတယ
်ဆ
ရာဒီ trustee တွေထဲမှာပေါ့နော်အခုလူတွေများစိတ်ဝင်စားမဲ့လူပေါ့နော်ဘယ်သူတွေများရထားပါပြီလဲ
ဘယ်
သူကများတာဝန်ခံဖို့ရှိပါလဲ
ဟုတ်ကဲ့ခင်ဗျ board of trustees ကကျွန်တော်တို့တက္ကသိုလ်တခုမှာဆိုအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာboard တည်တည်ကောင်းကောင်းရက်တည်နိုင်တဲ့ board တွေမရှိသေးပါဘူး company တွေမှာတော့ board of directors တည်ရတော့ရှိပါတယ်ဒါပေမဲ့ NGO နဲ့ပတ်သက်ပြီးတော့ not for profit နဲ့ပတ်သက်ပြီးတော့ board ထောင်ပြီးပြီဆိုအဲ့ board အများစုကတည် non functional အလုံးမလုပ်တဲ့ board တွေဖြစ်ပါတယ
်အဲ့တော့ company track ကဘယ်လိုမျိုးလူတွေများရွေးထားပါလဲ
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်က board ကိုမရွေးသေးပါဘူးဘာကြောင့်လဲဆိုရွေးရင် NA များလို့ပါ board ရွေးပြီးပြီဆိုရင်သူတို့တည် authority အပြည့်ရှိပါတယ်အဲ့တော့သူတို့ဒါတင်ကျွန်တော်တို့ရဲ့ဒီ liberal education ကိုဘာလို့တည်းမှာယုံကြည်မှုမရှိဘူးဆိုရင်နောက်ပိုင်းမှာတက္ကသိုလ်ကြီးကရိမ့်ရိုင်နိုင်သွားတော့ပါဖြစ်ရိမ့်ရိုင်နိုင်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ဒီ institute နဲ့စရပြီးတော့ institute တဲ့မှာဘသူတွေဒီကျွန်တော်တို့ရဲ့ mission နဲ့ vision တွေတဲ့မှာကိုက်ညီတယ်လဲဆိုတော့ကျွန်တော်ရင်းဆုံးစီစစ်ပြီးတော့ရွေးချယ်သွားဖို့ရည်ရွယ်ထားပါတယ
်ဆိုတော့ဒီတက္ကသိုလ်ကြီး Parmi တက္ကသိုလ်ဖွင့်ဖို့အတွက်ကအားလုံးကအခုမှခဏဦးအစပြုတဲ့အဆင့်ပေါ့နော
်ဟုတ်ပါတယ်ဒ
ီလိုအစပြုတဲ့အဆင့်ဆိုတာတကယ်တမ်းတော့တာဝန်ကမသေးလှပါဘူးဒီလိုတာချိမတဲ့တာဝန်ကြီးကိုထမ်းပြီးတော့ပေါ့နော်မြန်မာနိုင်ငံကပညာရေးတိုးတက်အောင်လို့ရည်ရွယ်ချက်နဲ့လုပ်နေတဲ့ကိုကျော်မိုးထွန်းအခုလိုမျိုး VOE မှာလာရောက်ပြီးတော့ဖြည့်ဆို့ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်မြမအရေးဆွေးနွေးကံကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ကြိမ်ပြန်လည်နားဆင်နိုင်ကြပါလိမ့်ရှင်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစည်းအဝေးတွေမှာတော့မြမပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများသတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ကြိမ်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တင်းလာနေမနေ့ဖက် VOA အမေရိကန်တန်ရဲ့2016ခုနှစ်ဒီဇင်ဘာလ12ရက်မနေ့9နာရီခန့်နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဆက်ပြီးတော့ဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကတော့မြန်မာပြည်ကပေးစာကဘာတလွှားထူးခြားစံပြသတင်းများကဏ္ဍနဲ့အတူပြည်တွင်းသတင်းသုံးသပ်ချက်မှာတော့
နောက်ပြဿနာတစ်ခုကအခွန်အခကောက်ခံမှုစနစ်ပါအခွန်အခကောက်ခံမှုစနစ်ကြောင့်အခွန်နဲ့ရင်မှတ်ပုံရေသက်တာတဲ့အင်ဂျင်ပါဝါ 1350 cc ရောက်ကားတွေပဲစီပြုံ
ကားတင်သွင်းခွင့်မူတဲ့ကတိုင်းပြည်စီးပွားကောင်းကျိုးဖြစ်စေမလားဆိုတာကိုဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှနားဆင်ကြရမှာပါဒီစီစဉ်တွေကမှအခုအရင်ဆုံးတော့မအေးတန်နာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ Facebook ရဲ့ VOA မြန်မာစာမျက်နှာပေါ်ကသောရရှင်တွေရဲ့မှတ်ချက်တွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်မြန်မာတိချစ်သောရရှင်တွေအတွက်လည်းမြေတားဒေးလက်ဆောင်အဖြစ်နဲ့မြန်မာသတင်းတွေတစ်ပုတ်ကိုထုတ်လွှင့်ဖြောပြပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တချို့ရဲ့စာကိုပထမဦးဆုံးဖော်ပြပေးသွားခြင်းပါတယ်။
တဲ့တင်တွေကိုနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ပြပရောက်နေတဲ့ကျမတို့လိုမြန်မာတွေအတွက် VOA ကအထူးလိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ကိုမမြင်ရမတွေ့ရမကြားရမသိရတဲ့အရာတွေအားလုံးကို VOA တင်ကတစ်ဆင့်ကြားရမြင်ရတွေ့ရမလို့ပါ။ဒါကြောင့်မို့အထူးကိုဝမ်းသာပီတိဖြစ်ရပါတယ်ရှင်။
ဟုတ်ကဲ့ပါမန်နီလာမြင် VOA ကိုအခုလိုအမြဲတမ်းအားပေးရဆုလို့အထူးကျေးဇူးတင်ပါတယ်နော်ကျွန်တော်တို့ VOA ကနေပြီးတော့နေ့စဉ်ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်တနေ့ကို3ချိန်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ညနေ9နာရီတိုင်းမှာထုတ်လွှင့်ပေးနေပါတယ်24နာရီပတ်လုံးလည်းပြန်ပြီးတော့ထုတ်လွှင့်အစီအစဉ်တွေကိုဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်နောက်ပြီးတော့ Democratic မြန်မာအသံ DVV ရုပ်သံလိုင်းမှာတော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီအချိန်ဒီမှာကျမတို့ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Facebook စာမျက်နှာပေါ်မှာလည်းကျမတို့ဒီ Radio အစီအစဉ်တွေကိုရောဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ကျမတို့ရဲ့သတင်းတွေကိုလည်းအဲ့ဒီ Facebook စာမျက်နှာပေါ်မှာပဲလွယ်လွယ်ကူကူဖတ်ရှုလို့ရပါတယ်เนาะအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်အဖွာလင်ဆိုတဲ့သောရရှင် VOE Facebook စာမျက်နှာပေါ်မှာရေးလာတဲ့မှတ်ချက်လေးတစ်ခုကိုလည်းဝေမျှပေးသွားခြင်းပါတယ်VOA အစီအစဉ်တွေအတွက်သူကကျေးဇူးတင်ပါတယ်လို့ဆိုလာတာပ
ါ VOA သတင်းဌာနဟာမြန်မာပြည်သူပြည်သားတွေအတွက်နိုင်ငံရေးအသိအမြင်နဲ့မြန်မာတို့ကဘာကြီးနဲ့ခေတ်နောက်မကျစေဖို့ရသမျိုးစုံစီစဉ်ပေးနေတဲ့အဝေးရောက်မျိုးချစ်မြန်မာပေပဲဖြစ်ပါတယ်ဝန်ထမ်းအားလုံးရဲ့ချိုးမိန်တဲ့အတန်နဲ့ခိုင်မာတိကျတဲ့သတင်းအမှန်တွေကိုထုတ်လွှင့်တာကြောင့်ညတိုင်းနားဆင်နေပါတယ် Facebook ပေါ်မှာလည်း VOA စာမျက်နှာကိုကြည့်ဖြစ်ပါတယ်အေးတန်နာကျော်ကိုကျေးတနာအောလို့ခေါ်တတ်တဲ့ဥကျော်ဇန်တာကိုအထူးတတိယမိပါကြောင်းပါခင်ဗျာ
ဟုတ်ကဲ့ပါဥကျော်ဇန်တာကလည်းအထူးတတိယနေတယ်လို့ပြောပေးပါဆိုပြီးတော့တေချာမှားပါဗျ Facebook စာမျက်နှာပေါ်မှာ VOA နဲ့ပတ်သက်ပြီးအခုလိုမှတ်ချက်ရေးပေးလာတာကိုလည်းကျေးဇူးအထူးပါလို့ပြောချင်ပါတယ်ပြည်ရတဲ့သတင်းပတ်အတွင်းလူများစိတ်ဝင်စားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ VOA သောရရှင်တွေမှတ်ချက်ရေးလာကြတာကိုလည်းအခုဆက်ပြီးတော့ပြောပြပေးကြပါရစေ။ကျမတို့ VOA ကနေပြီးတော့ထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီမလေးရှားကိုအလုသမားစေလွတ်မှုခေတ္တရပ်ဆိုင်မယ်ဆိုတဲ့သတင်းပေါ်မှာသောရရှင်တွေတော်တော်လေးကိုအုတ်အကျွတ်နဲ့တုံ့ပြန်ရေးကြတာဖြစ်ပါတယ်။မလေးရှားနိုင်ငံကိုမြန်မာအလုသမားတွေစေလွတ်တာကိုဒီဇင်ဘာလ6ရက်နေ့ကစပြီးတော့ခေတ္တရပ်ဆိုင်မယ်လို့မြန်မာအစိုးရအလုသမားဝန်ကြီးဌာနကပြည်ပအလုအကံဝန်ဆောင်လုပ်ငန်းရှင်တွေကိုအတိပေးကြေညာသွားတာပါမလေးရှားနိုင်ငံမှာဖြစ်ပွားနေတဲ့မြန်မာနိုင်ငံကလူမျိုးရေးတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့သူတို့မကြေမနက်အဆန္ဒပြကြတာနဲ့ပတ်သက်ပြီးတော့အခုလိုမျိုးအလုသမားဆေးလွတ်မှုကိုမြန်မာနိုင်ငံကနေပြီးခေတ္တရပ်ဆိုင်ထားမယ်ဆိုပြီးတော့အစိုးရကကြေညာခဲ့တာဖြစ်ပါတယ်ဒီကိစ္စကြောင့်ဘလို့ရိုက်ခတ်မှုတွေရှိလာနိုင်လဲဆိုတာအခုတကယ်လက်တွေ့မသိရသေးခင်မှာတော့ကျွန်တော်တို့ Facebook ပေါ်ကသတင်းအောက်မှာပဲတော်တော်လေးကိုရိုက်ခတ်မှုများသွားခဲ့ပါတယ်နော်သောရရှင်တယောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတာကတော့
မလေးရှားမှာအလုပ်လုပ်ခွင့်ခေတ္တယာယီရပ်ဆိုင်းထားတာမမှားပါဘူး။ဒါပေမဲ့လက်ရှိဆိုးရွားကနေထိုက်တဲ့နဲ့လှုပ်အားကရရှိရေးနဲ့အလုပ်ကင်အခွင့်အလမ်းရရှိရေးကိုပါတပါးတည်းဆောင်ရွက်ပေးပါ
။ဒ
ဒီမှာဒီတော်ရရှင်ကမလေးရှားအလုံးလောက်ကန်ွေခိတယာယီရက်ဆိုင်ထားတယ်လို့သူရဲ့မှတ်ချက်မှာပြောထားပါတယ်ဟုတ်ကဲ့ပါတကယ်တမ်းကျတော့မလေးရှားအလုံးလောက်ကန်ွေကိုခိတယာယီရက်ဆိုင်ထားတာမဟုတ်ဘဲနဲ့အခုမလေးရှားကိုနောက်ထပ်ဆေလွတ်မဲ့ဒီနှစ်ဖက်အစိုးရသဘောတူညီမှုနဲ့ဆေလွတ်ဖို့ကိစ္စကိုခိတယာယီရက်ဆိုင်ထားတာဖြစ်ပါတယ်မလေးရှားမှာရောက်နေတဲ့အလုံးသမားတွေအတွက်ကိုခိတအလုံးလောက်ကန်ွေရက်ဆိုင်တာမဟုတ်ပါဘူးရှင်ဒီကိစ္စရှင်းဖို့လိုပါတယ်နော်ဒီမှာတော်ရရှင်ရဲမာနီကတော့ဒီတစ်ခါတော့အစိုးရကိုချီးကျူးပါတယ်တဲ့တားသင့်တားအပ်တာကိုပိတ်ပင်လိုက်တဲ့အတွက်ပါဆိုပြီးရေးလာပါတယ်တော်ရရှင်အောင်စင်မိုးကတော့
အပီးတိုင်းလုံးဝကိုရက်ဆိုင်တင်ပါတယ်ဘာသာရေးနဲ့ပတ်သက်ပြီးတော့ခုလိုမျိုးမကြာခဏဖြစ်နေတာတွေကလုံးဝစိုးဝင်စရာပါနောက်ထပ်မလေးတက်လာမဲ့သူတွေကိုကုချင်းမစားလို့မဟုတ်ပါဘူးအခုလိုမျိုးမလေးရှားခေါင်းဆောင်ကိုယ်တိုင်အပြင်းထန်ဆန္ဒဖော်ထုတ်နေတာကမလေးမှာရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်လုံးဝလုံခြုံမှုမရှိတော့သလိုဘာအာမခံချက်မှလည်းမရှိပါဘူးအခုဆိုလို့ရှိရင်မြန်မာတယုံကလည်းကြီးညာချက်ထုတ်ပြန်ပါတယ်ခုမဖြစ်သေးပေမဲ့မလေးမှာရှိတဲ့သူတွေအားလုံးအဆအဆအယားယားကြီးလန့်စာစားနေရပါတယ်မြန်မာနိုင်ငံသားတွေကိုနောက်ထပ်မလာစေချင်တော့ဘူးစီးပွားရေးကုချင်းမစားလို့မဟုတ်ပါဘူးဒီမှာကမလေးနိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ဒီလိုမျိုးဆန္ဒပြကန့်ကွက်နေတာတကယ်ဖြစ်လာလို့ရှိရင်မြန်မာနိုင်ငံသားတွေအတွက်အားကိုးစရာဆူလို့ကိုယ်တိုင်ပဲရှိပါတယ
်ဟုတ်ကဲ့သောရရှင်အောင်စင်မိုးကအပိတိုင်းလုံးဝရက်ဆိုင်တင်ပါတယ်လို့ပြောလာလို့တကယ်တမ်းကျတော့အဲ့ဒီမှာအလုတ်လုတ်တဲ့အလုတ်သမားတွေအနေနဲ့ကရောသူတို့မြန်မာနိုင်ငံမှာအလုတ်ကန်ရှာဖွေရတာခက်ခဲလို့သူတို့စားဝတ်နေရေးကြောင့်ဒီမလေးရှားနိုင်ငံတို့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအလုတ်လုတ်ကန်နေရတာဖြစ်ပါတယ်။ဒါကြောင့်မလို့သူတို့ကိုယ်ပိုင်ရဲ့သဘောထားဆုံးဖြတ်ချက်ကရောဘယ်လိုရှိသလဲဆိုတာစဉ်းစားမိပါတယ်နော်။သူတို့ကိုယ်တိုင်ကရောတကယ်ပြန်လာခြင်းလားဒါမှမဟုတ်လေဟိုမှာပဲအဆင်ပြေသလိုဆက်ပြီးတော့အလုတ်လုတ်နေမလားဆိုတာကတော့ကာယကံရှင်ကိုယ်တိုင်ဆုံးဖြတ်မှဖြစ်မယ်ထင်ပါတယ်။တော်ရရှင်တီဟာမင်းကတော့
ရခိုင်ကော်မရှင်ဥက္ကဋ္ဌမစ္စတာကော်ဖီအာနန်းကရခိုင်ပြည်ထနာမကြခင်ရှင်းသွားပေးမယ်လို့ဂရိပေးနေတဲ့အချိန်မှာမြမလုံသားတွေရဲ့အလုံးနဲ့မသက်ဆိုင်ဘူးလို့တိုက်တွန်းကြပါတယ်ဒီပြည်ထနာနဲ့နိုင်ငံပေါင်းများစွာကဆန္ဒထုတ်ဖော်နေတာကိုတွေ့ရတယ်လို့မကြခင်မှာပဲပြည်ထနာတွေဖြည့်ရှင်းသွားနိုင်မယ်လို့မျှော်လင့်ပါတယ
်ဟုတ်ကဲ့ဒီတော့ရှင်တီဟာမြင့်ရေးထားတဲ့အထဲမှာဆိုရင်ရခိုင်ကော်မရှင်ဥက္ကဋ္ဌမစ္စတာကော်ဖီအာနန်ကရခိုင်ပြည်ထနာကိုမကြခင်ရှင်းသွားပေးမယ်လို့ဂရိပေးတဲ့အတွက်ကြောင့်မလို့မြမလုံသားတွေဘက်ကလည်းဒီကိစ္စကိုဖြေရှင်းသွားနိုင်မယ့်အချိန်ကိုအလုံးစောင့်စားနေကြဖို့ဆိုပြီးဒီတော်ရရှင်ရေးထားတာပါတကယ်တမ်းကျတော့မစ္စတာကော်ဖီအာနန်ကရခိုင်ပြည်ထနာကိုရှင်းသွားပေးမယ်လို့တော့ကတိပေးသွားတာမဟုတ်ပါဘူးသူကရခိုင်ပြည်ထနာနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုပြီးတော့အများကဝိုင်းပြောနေကြတာတွေကိုဒီပြည်ထနာနဲ့ပတ်သက်ပြီးတော့တေးသေးချာချာလေးလာစစ်ဆေးမှုတွေမလုပ်သေးဘဲနဲ့အခုလိုမျိုးဆွတ်ဆွဲပြောဆိုတာတွေမလုပ်ကြဖို့အတွက်ပဲမစ္စတာကော်ဖီအာနန်ပြောသွားတာဖြစ်ပါတယ်ရှင်ဒီမှာအိနီးချင်းနိုင်ငံတွေကိုတွားပြီးတော့အလုံးလုံးနေကြရတဲ့မြန်မာအလုံးသမားတွေဘလို့နင်းနာမှုတွေနဲ့ကြုံနေရလဲဆိုတာနဲ့ပတ်သက်ပြီးတော့ဗာကြီးမှုံဆိုတဲ့သောရရှင်တယောက်ကတော့မလေးရှားအစိုးရကိုအခုလိုရေးလာပါတယ
်မြန်မာအလုံးသမားတွေကိုမလေးအစိုးရကဘယ်တော့မှအကာအကွယ်ပေးမှုဆိုတာမရှိတာအမှန်ပါပဲမြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အလုံးလုံးနေကြတဲ့သူတွေလဲလွတ်လပ်မှုဆိုတာမရှိပါဘူးမလေးကတရားဝင်အလုံးသမားတွေဟာ passport ကိုင်ခွင့်မရပါဘူးတထေးတွေကတင်ထားပါတယ်လမ်းသွားလို့ရင်းနဲ့တွေ့တဲ့အခါမှာ passport made to permit card special card ထုတ်ပြတာတော့အနည်းဆုံးမလေးငွေ50တော့ပေးရတာပါပဲမလေးအစိုးရရဲ့မြန်မာလူသားတွေအတွက်အကာအကွယ်ကဘယ်တော့မှမရှိဘူးဆိုတာပါအခုလိုအချိန်မှာတော့အကြောင်းရှိလို့အပြင်ထွက်ဖို့တော့တော်တော်လေးခက်ခဲပါတယ်မြန်မာလူသမားတွေမလေးကိုအလုတ်လာလုတ်ကြတာနှစ်ဦးနှစ်ဖက်အကျိုးရှိတာအမှန်ပါအခုဆိုအလုတ်လုတ်ခွင့် permit ကလည်းအရင်ကတည်းပိုးပြီးတော့ဈေးကြီးလာပါတယ်ကျွန်တော်တို့ကတော့ကိုယ်နိုင်ငံမှာအလုတ်ကန်ရှိရင်ပြင်ကျင်တာအမှန်ပါပဲမလေးရောက်မြန်မာတွေအတွက်တော့လုံခြုံမှုကအရင်ကတည်းပိုးဆိုးတယ်လို့ပြောကြမှာလေဗျာ
ဟုတ်ကဲ့ပါဒီတော့ရှင်ပြောသလိုပဲကိုယ်နိုင်ငံမှာအလုတ်ကန်ရှိရင်တော့ဒီနိုင်ငံရဲ့ခြားဒေတာတွေကိုတွားရောက်ပြီးတော့အလုတ်လုတ်ကန်နေရတဲ့လက်လုတ်လန်းစားအလုတ်သမားတွေအနေနဲ့တော့နေရက်ကိုပြောင်းပြီးအလုတ်လုတ်ချင်တာအမှန်ပဲလို့ပြောထားပါတယ်နော်မလေးရှားရောက်မြန်မာတွေအတွက်ကလည်းလုံခြုံမှုကအရင်ထက်ပိုဆိုးလာတဲ့အတွက်ကြောင့်မလို့သူတို့တော်တော်လေးအနေကျက်နေရပြီဆိုတာကတော့အမှန်ပါတယ်ရှင်ဒီမှာညာရစာတွတ်ပြီဆိုပြီးတော့ Facebook အကောင့်ပိုင်ရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုလည်းနားဆင်ကြည့်ပါအောင်နော်
ခင်ဗျားတို့ကသာလှုပ်လက်ဆလူတွေကိုလှုပ်ဖို့ပြောနေတာမနေ့တနေ့ကမှရောက်လာတဲ့လူတွေဆိုရင်ဒီမှာသတင်းတွေထွက်နေတာ permit ကမပေးဘူးဆိုလို့အခုရောက်အခုပြန်ရတော့မလို့ဖြစ်နေတယ်ဗျကုန်ထားတဲ့ငွေက30နဲ့ချီပြီးတော့ကုန်ထားကြတာရှိလို့ကုန်တဲ့သူတွေမဟုတ်ဘူးမရှိဘဲနဲ့သူများစီကအတိုးပေးချင်းခါပြီးတော့ကုန်နေကြရတာမအေးချမ်းသေးတဲ့အနေထားမှာတေးကြရည်ရမှုမရှိဘဲနဲ့မပို့ကြပါနဲ့ဗျတောင်းပန်ပါလေလာဖို့အလှုပ်လက်ဆရှိနေတဲ့ညီကိုတွေလည်းမလာကြပါနဲ့ကိုချင်းစာလို့ပြောတာပါကျွန်တော်ကလက်ရှိမလေးမှာအလှုပ်လုပ်နေတာပါကိုယ်တိုင်သွားမေးထားတာမဟုတ်ပေမဲ့လို့ကြားရတဲ့သတင်းတွေကအမျိုးကိုစုံလို့ဗျမကောင်းတဲ့သတင်းတွေကများပါတယ်မလာကြပါနဲ့နော
်လောလောဆယ်အခြေအနေမကောင်းလို့မလာကြပါနဲ့ဆိုလို့ဒီတော့ရရှင်ပြောသလိုပဲပတ်စံနေချင်းကတိမ်ပေါင်းများစွာအကုန်ကြခံပြီးတော့မလေးရှားကိုလာဖို့လုပ်နေတဲ့လာရော့မဲ့ဆင်းဆဲလူတွေလည်းဒီကိစ္စတွေကိုကြားပြီးတော့တော်တော်လေးလေးထိတ်လန့်နေလောက်ပြီးထင်ပါတယ်ရှင်တော့ရရှင်ထွန်းထွန်းကတော့
ဒီလိုပြဿနာတွေဖြေရှင်းတဲ့အခါမှာပြည်တွင်းမှာဖြစ်နေတဲ့ပြဿနာတွေကိုလည်းထည့်ပြီးတော့စဉ်းစားသင့်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်ပြဿနာတိုင်းကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှာလို့ရတယ်ဆိုတာကိုမလေးရမွတ်စလင်အတိုင်းဝိုင်းကိုရောရခိုင်မှာရောက်နေတဲ့စစ်ကြောင်းမှုတွေကိုပါပန်ကြားလိုပါတယ်ရဲစခန်းတွေကိုတိုက်ခိုက်လက်နဲ့ယူခဲ့တဲ့ခုခံနေတဲ့တောင်းချမ်းသူတို့ချို့ကိုနေနေနေရင်းအပြစ်မဲ့ပြည်သူပြည်သားမွတ်စလင်များကိုထိခိုက်မှုကင်းအောင်ဆောင်ရွက်စီစဉ်ပါတယ်ကြားနေရမြင်နေရတဲ့အခြေအနေအရဘာသာမတူလူမျိုးကွဲတွေပေါ်ဆက်ဆံပုံကလက်ဆောင်ထက်နေပါတယ်ရန်ကုန်မှာလိုင်းကားစပယာတွေမိမှုနေတာကိုတော့မဖြေရှင်းနိုင်သေးတာလုံခြုံရေးဆိုတာနေရာတိုင်းမှာဘယ်လိုလုပ်ပေးနိုင်မှာလဲရှိတဲ့ရဲတွေကလည်းမဒိမ့်မှုနောက်လိုက်နေရတာမလောက်နိုင်ပါဘူးထမင်းချွတ်ပြီးပေါ်ဝါမလုပ်ကြပါနဲ့အချိန်ရှိပါသေးတယ်
ဟုတ်ကဲ့ပါဒီသောရရှင်ပြောထားတာကတော့ရန်ကုန်မြို့မှာလိုင်းကားမောင်းသူတွေနဲ့ရင်းနှောက်လိုက်တွေတခါတလေအကြမ်းဖက်မှုပါဝင်ပြီးရန်ကားနေတယ်ဆိုတဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ဒီကိစ္စတွေကိုနိုင်အောင်အရင်ကင်တွေပါလို့ဆိုလာတာဖြစ်ပါတယ်ရှင်ဒီလိုမျိုးရန်ကုန်မြို့တွေမှာလိုင်းကားနဲ့သူတို့အဖွဲ့တွေတောင်းချမ်းနေပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VA မြန်မာပိုင်းကနေအပတ်စဉ်ထုတ်လွှင့်ပေးနေကြစနေညတိုက်ရိုက်လေလံအစီအစဉ်မှာမနေ့ကပဲဆွေးနွေးသွားပါရနော်နားမထောင်လိုက်ရတဲ့သောရရှင်တွေဒီအစီအစဉ်ကိုပြန်ပြီးနားဆင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VA မြန်မာပိုင်းရဲ့ web စာမျက်နှာပေါ်မှာသွားပြီးတော့နားဆင်နိုင်ပါတယ်။ဒါမှမဟုတ်လည်း Facebook ပေါ်က VA မြန်မာစာမျက်နှာပေါ်ကနေပြီးတော့အလွယ်တကူနားဆင်နိုင်ပါတယ်ရှင်။ဒီလိုမျိုးမလေးရှားကိုအလုံသမားတွေပို့ဖို့ယာယီရက်ဆိုင်ထားတယ်ဆိုလို့ဒါနဲ့ပတ်သက်ပြီးတော့ရေးလာတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့
ကိုနိုင်ငံကရတဲ့အလုတ်ကိုက်အခွင့်အရေးဝေစုကိုဒီပြည်နိုင်ငံကယူသွားတာပဲအဖက်တင်ပါလိမ့်မယ်။ပြန်လာတဲ့သူတွေကြောင့်အလုတ်လက်မဲ့ဥယေတိုးပြီးတိုင်းပြည်ဒီထက်ဆင်းရဲတွေနှက်ဖို့ရှိနေပါတယ်။နိုင်ငံသားဝင်ငွေဘလောက်ထိဆုံးရှုံးသွားမလဲဆိုတာတွက်ကြည့်ကြပါဦး။ကိုနိုင်ငံကချမ်းသာနေတာမဟုတ်ပါဘူး။ဒီကလူတွေတောင်အလုတ်ကိုက်ပြည့်စုံအောင်မလုပ်ပေးနိုင်သေးပါဘူး
။မလေးရှားကိုမြန်မာအလုတ်သမားတွေမသွားရင်လေအဲ့မြန်မာအလုတ်သမားတွေရမယ့်အလုတ်နေရာတွေကိုတခြားနိုင်ငံကလာတဲ့အလုတ်သမားတွေယူသွားမှာမလို့ကိုယ့်နိုင်ငံအတွက်အကြီးအကျယ်ဆုံးရှုံးမှုတွေဖြစ်ပေါ်ပါစေလိမ့်မယ်ဆိုရတီသောရရှင်ရေးလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radioစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့မြန်မာတိချစ်သောရရှင်တွေအတွက်အေးတင်ချိုဆွေရဲ့သတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်။အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့အေးတင်ချိုဆွေတည်ဆွထားတဲ့သတင်းလေးကိုပြည်ဝတိချစ်တော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင
်။အစီပြေတိုင်းငါပေးကြည့်ရမရှိနေ။အနိုင်ယူတိုင်းနေရှောင်းပေးဖို့ရှိနေ။ဘလုံးချင်းတိုင်းနေလိုက်တဲ့
မြန်မာပြည်ကပေးစားခံတာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာနှာစင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးတော့အင်္ကာညတိုက်ရိုက်လေးလိုက်ဆွေးနွေးခံကိုဖိတ်ခေါ်ပါရစေရှင
်သောရရှင်များရှင်လာမယ့်နှစ်ပေါင်း20အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်တော့တော်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင
်။အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။အခုဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ထုတ်လွှင့်ခြင်းရောက်လာပါပြီ။အစိုးရကကားတင်သွင်းခွင့် policy တဲ့ပြည်သူနဲ့တိုင်းပြည်စီးပွားရေးကိုကောင်းကျိုးဖြစ်စေမှာလားဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နီယာကကုညီတင်ဆက်ထားပါလေရှင်။
ဒီကနေ့ညမှာ30နှစ်ကပြည်ထောင်စုဝန်ကြီးဒေါက်တာသန်းမြင့်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့မော်တော်ယာဉ်တင်သွင်းခြင်းနဲ့သက်ဆိုင်သောလုပ်ငန်းများကြီးကြပ်ရေးကော်မတီဟာ2019ခုနှစ်ပြည်ပကနေမော်တော်ယာဉ်တင်သွင်းရမှာထုတ်လုပ်တဲ့ခုနှစ်သတ်မှတ်ချက်နဲ့ဆိုင်တဲ့အမိန့်ကြေညာစာတရက်ထုတ်ပြန်လိုက်ပါတယ်။အဆိုအရသေးရဲ့ပထမဦးဆုံးသောကားတင်သွင်းခွင့်ဆိုင်ရာ policy လို့ပြောရမယ်။အဲ့ဒီသတ်မှတ်ချက်တွေအရလာမယ့်နှစ်ကားစီးပွဲအခြေအနေဘယ်လိုဖြစ်လာမလဲ။အဲ့ဒီအခြေအနေဟာပြည်သူလူထုနဲ့တိုင်းပြည်စီးပွားရေးကိုအကျိုးပြုမပြုမပြောနိုင်သေးပေမဲ့တပတ်ဆယ်လောက်အတွင်းပြည်တွင်းမှာကားစီးတွေတစ်စီးကျပ်သိန်း30ကျော်မြင့်တက်သွားခဲ့ပါပြီ။ဒါအပြင်ကုမ္ပဏီတွေကလည်းကားတင်သွင်းခွင့် policy မပြောင်းခင်လာမယ့်ဒီဇင်ဘာ23ရက်မတိုင်ခင်ဂျပန်တပတ်ရစ်ကားအများအပြားတင်သွင်းထားကြဖို့ကြိုးစားနေတဲ့အတွက်ဒေါ်လာဈေးကလည်းမကြုံဘူးလို့အောင်သမိုင်းတစ်လျှောက်အမြင့်ဆုံးနှုန်းထားအဖြစ်ဒေါ်လာကျပ်ငွေ1380ကျော်ကိုရောက်သွားခဲ့ပါပြီ။အစိုးရရဲ့ကားတင်သွင်းခွင့် policy ဘာမှနေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိအစိုးရအသစ်ချမှတ်လိုက်တဲ့ပြည်ပကနေကားတင်သွင်းခွင့် policy ဟာအသစ်တော်မဟုတ်ပါဘူးအရင်အစိုးရဟောင်းကချမှတ်ခဲ့တဲ့ policy ကိုပဲနည်းနည်းပြန်မွမ်းမံလိုက်တာပါအရင်သမရဦးသိန်းစိန်အစိုးရတက်လာတဲ့2011ခုနှစ်မတိုင်ခင်တုန်းကဆိုရင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူစီးကားအများစုဟာအိုမင်းဟောင်းနှွမ်းဆွေးမြေ့နေတဲ့ကားတွေလောက်ပဲဖြစ်ပြီးဈေးနှုန်းကလည်းဘယ်နိုင်ငံနဲ့မှမတူအောင်ခေါင်ခိုက်နေတဲ့အခြေအနေမျိုးဖြစ်ပါတယ်အဲ့ဒီလိုဖြစ်အောင်အရင်ဆက်အာနာရှင်တွေကဖန်တီးထားတာပါဥသိမ်းစိတ်အစိုးရအဖွဲ့တက်လာတော့အဲ့ဒီအခြေအနေကိုဖြေလျှော့နိုင်အောင်ကဟောင်းအပ်တပတ်ရီကားတစီတင်သွင်းခွင့်ပါမစ်တစောင်းထုတ်ပေးတဲ့စလစ်ကတ်စနစ်ကျင့်သုံးခဲ့တယ်လို့တာမန်ပြည်သူတွေအနေနဲ့လူတစ်ယောက်ကားတစီစီတင်သွင်းခွင့်ပေးတဲ့စနစ်ကျင့်သုံးခဲ့ပါတယ်အဲ့ဒီစနစ်မှာအမှားယွင်းတွေအများကြီးရှိခဲ့ပါတယ်စလစ်ကတ်ကိုသုံးတဲ့စနစ်ကြောင့်ဆရာနာရှင်ခက်ကအိုမင်းဟောင်းနှွမ်းဆွေးမြေ့နေတဲ့ကားတွေတန်ရီကျိုးဆက်ယုံကိုရောက်သွားခဲ့ပေမဲ့အစားထိုးသွင်းလာတဲ့ကားတွေကလည်းတပတ်ရစ်တွေပဲမို့တိတ်အဆင်ပြေလာတာတော့မဟုတ်ပါဘူးပြည်သူတွေကိုလူတစ်ယောက်ကားတစ်စီးစီတင်သွင်းခွင့်ပြုတယ်ဆိုပေမဲ့ပြည်သူတွေထဲမှာပဲဘယ်သူတဦးတယောက်ကားမှကိုယ့်ဘာသာကိုပြည်ပကနေကားတင်သွင်းတတ်တာမျိုးမဟုတ်ပါဘူးပွဲစားကုမ္ပဏီတွေကိုအာကိုပြီးတင်သွင်းရတဲ့အခြေအနေမျိုးပဲဖြစ်ပေါ်ခဲ့တာပါပိုဆိုးတာကဘဲခိုင်းညာခိုင်းမခွဲပဲတင်သွင်းခွင့်ပြုထားတာမို့သွင်းလာတဲ့ဂျပန်တပတ်ရစ်ကားအများစုဟာမြန်မာနိုင်ငံရဲ့လက်ရာကတ်မောင်းလမ်းစနစ်နဲ့မကိုက်ညီတဲ့ညာခိုင်းကားတွေကြီးဖြစ်နေတာပါမှတ်တမ်းတွေအရလမ်းစနစ်နဲ့မကိုက်တဲ့ညာခိုင်းကားတွေကြောင့်ရင်းတိုက်မှုတွေအများကြီးဖြစ်တာလူအများပြားတေကြေဒဏ်ရာရတာတွေလည်းရှိခဲ့ပါတယ
်နောက်ပြဿနာတစ်ခုကအခွန်အခကောက်ခံမှုစနစ်ပါအခွန်အခကောက်ခံမှုစနစ်ကြောင့်အခွန်နဲ့ယင်မှတ်ပုံရေးသက်သာတဲ့အင်ဂျင်ပါဝါ 1350 cc ရောက်ကားတွေပဲစုပြုံသွင်းလာကြပြီးရန်ကုန်လိုနေရာမျိုးမှာပဲကားတွေစုပုံနေတာပါ။နေဒီမှာသုံးသင့်တဲ့ပစ်ကတ်လိုကားမျိုးကဈေးကြီးတော့တင်သွင်းသူနည်းသလိုနေဒီမှာကားရှားပါတဲ့ပြဿနာနဲ့ အသုံးတက်ပြီးဈေးသက်သာတဲ့တရားဝင်လိုင်စင်မဲ့ကားတွေသုံးနေတဲ့ပြဿနာကိုလည်းဒီနေ့ချိန်ထိကြုံနေရတာဖြစ်ပါတယ်။တကယ်တကယ်ဖြစ်တင်တာကအစိုးရဟာတင်သွင်းတဲ့ကားမှန်သမျှမြန်မာနိုင်ငံလမ်းစနစ်နဲ့ကိုက်ညီတဲ့ရင်းအန္တရာယ်ရော့နေစေမဲ့ဘယ်ကိုင်းကားမျိုးတွေပဲသင်းဝင်ပြုသင့်ပါတယ်။အထူးသဖြင့်ဘတ်ကားတွေ၊ကုန်တင်ကားတွေဖြစ်ပါတယ်။အကြောင်းကတော့မြန်မာနိုင်ငံကလမ်းအများစုဟာနှစ်လမ်းသွားလောက်ပဲကျယ်ပြီးကားတွေကျော်တက်တဲ့အခါတစ်ဖက်ယာဉ်ကြောထဲဝင်ပြီးမှကျော်တက်လို့ရပါတယ်။ဒီအခါညာကိုင်းကားကကားမောင်းသူတွေဟာမင်းချင်းဆိုင်ယာဉ်ကြောကနေကားတွေဆိုင်ကယ်တွေလာနေတာမြင်ရလိမ့်မရှိပါဘူး။ဒီလိုနီးနဲ့မင်းချင်းဆိုင်ယာဉ်တိုက်မှုတွေမကြာခဏဖြစ်ပွားနှစ်ဆင်ပြည်သူအများပြားသေဆုံးဒဏ်ရာရနေကြလို့ပါပဲ။ဒီကြားထဲဘတ်ကားတွေသာယာဉ်မတော်တဆမှုဖြစ်ရင်လူသေးဆုံးမှုပုံများတာအလုံးအသိပါပဲ။ဒါကြောင့်မြန်မာနိုင်ငံအတွင်းကားတင်သွင်းတာဖြစ်စေထုတ်လုပ်ခွင့်ပြုတာဖြစ်စေဘယ်ကိုင်းကားတွေအဖြစ်သတ်မှတ်ဖို့မလွဲမသွေလိုအပ်နေတာဖြစ်ပါတယ်
။နောက်တစ်ခုကဘယ်နိုင်ငံမှမရှိတဲ့စလစ်ကတ်ကားတင်သွင်းခွင့်ပေးတဲ့စနစ်ဖြတ်သိမ်းပြစ်ဖို့ဖြစ်ပါတယ်။အရင်စစ်အစိုးရခေတ်လွန်တုန်းကတော့အိုမင်းဟောင်းနှွမ်းနေတဲ့ရင်တွေကိုရင်ပိုင်ရှင်တွေဖြတ်သိမ်းရအောင်မလုံးပေးတဲ့အနေနဲ့အသုံးပြုခဲ့တဲ့စနစ်ပါ။စလစ်ကတ်ကားတွေပိုင်ရှင်တွေကိုတာမန်ပြည်သူတွေတင်သွင်းခွင့်မရတဲ့ model 1ပိုနိုင်တဲ့ကားတွေတင်သွင်းခွင့်ပေးတာအခွန်ကိုရော့ကောက်တာတွေကြောင့်နောက်ပိုင်းအဲ့ဒီစနစ်ဟာအခွင့်အတူးတစ်ခုလိုဖြစ်လာပါတော့တယ်ဒီလိုနီးနဲ့ဖြတ်သိမ်းမဲ့တန်ရေကြိုစက်ယုံပို့မဲ့ရင်းအိုရင်ဟောင်းတွေရဲ့ပေါက်ဈေးတနည်းအားဖြင့်စလစ်ဈေးဟာအဲ့ဒီကားတွေနည်းလာလေလေဈေးတွေမြင့်တက်လာလေဖြစ်စေပါတယ်အခုနောက်ဆုံး2019ခုနှစ်အတွက်ကားတင်သွင်းခွင့်မော်ဒယ်နှစ်တက်မှတ်ချက်ထွက်လာပြီးတဲ့နောက်စလစ်တစ်စောင်ကြက်ငွေ320နီးပါးဖြစ်လာပါတယ်။သဘောကတော့တက်မှတ်ချက်သစ်အရ2011ခုနှစ်ကနေ2014ခုနှစ်ကြားဂျပန်တပတ်ရီကားဝယ်ခြင်းသူတွေအနေနဲ့ကားဘိုးတင်သွင်းစရိတ်အခွန်ကမှတ်ပုံတင်ဘာတစ်ခုမှမပါဘဲအရင်ဦးဆုံးကြက်320ကုန်ကြရမယ့်သဘောဖြစ်နေလို့ပါပဲ။ဒါကြောင့်လေတချို့ရင်ပိုင်ရှင်တွေဆိုကို့ကားကိုနီးပေါင်းစုံနဲ့ဖြက်စီးအရေးကြို့ဖို့သွားအပ်စလစ်တစောင်ရဖို့စူးစမ်းနေတာမျိုးတွေကလည်းဘယ်နိုင်ငံမှမှတွေ့နိုင်မှာမဟုတ်တဲ့ထူးဆန်းအံ့ဩပွဲတွေပါပဲတကယ်တော့ဘယ်ကားကိုဖြတ်သိမ်းသင့်နေဆိုတာအစိုးရကသတ်မှတ်ပေးဖို့မလိုပါဘူးနိုင်ငံတကာမှလို့လမ်းပေါ်တက်ပြီးမောင်းနှင်ဖို့သတ်မှတ်စံချိန်စံညွန်းနဲ့မကိုက်ညီရင်အဲ့ဒီကားမျိုးကိုလိုင်စင်သက်တမ်းတိုးမပေးဖို့ပါပဲသက်မှတ်ချက်နဲ့ kajian ပြီးမောင်းနေနိုင်တဲ့ကားဆိုရင်ပိုင်ရှင်ကသူ့ဘာသူနှစ်ပေါင်းဘလောက်သုံးအသုံးပြုခွင့်ပေးတာမျိုးဖြစ်တင်ပါတယ်
။နောက်ပြဿနာတစ်ခုကလက်ရှိအစိုးရရဲ့ကားတင်သွင်းမှုအပေါ်ကောက်ခံတဲ့အခွန်နဲ့အခြားနိုင်ငံမှာမရှိတဲ့ယင်မှတ်ဖို့နေကြီးကောက်ခံမှုပမာဏများပြားနေတာပါ။ဒါကြောင့်လဲလက်ရှိဂျပန်နိုင်ငံမှာဒေါ်လာ3000ကျော်လောက်ဈေးနှုန်းရှိတဲ့တပတ်ရစ် Honda Fit အမျိုးအစားကားဟာရန်ကုန်မှာဒေါ်လာ1000ကျော်အထိဈေးပေါက်နေတာဖြစ်ပါတယ်။ဒီအောက်ခွန်နှုံးဒီမှတ်ဖို့နေနှုံးတာအတိုင်းသာဆက်ကောက်ရင်လာမယ့်နှစ်ကားပေါက်စီဒီထက်အများကြီးမြင့်တက်နေမှာဖြစ်ပြီးလူလတ်တန်းစားတွေကားဝယ်မစီးနိုင်နေမျိုးတွေမှာလည်းကားရှာပါဆိုတဲ့အခြေအနေမျိုးဆက်ရောက်သွားပါလိမ့်မယ်တချို့ပြည်နယ်တွေမှာလိုင်စင်မဲ့ကားပြဿနာထပ်ပြီးတက်ပါအောင်မယ်အားလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိအစိုးရအဖွဲ့ရဲ့ကားတင်သွင်းခွင့်စည်းကမ်းသတ်မှတ်ချက်အစ်စ်ဟာပြည်သူနဲ့တိုင်းပြည်စီးပွားရေးကိုကောင်းကျိုးပြုဖို့မမြင်မိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတတိယကနေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်တယ်လို့ VOE ရဲ့ website စာမျက်နှာမှာရော VOE Facebook စာမျက်နှာမှာပါအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရောက်လာပါပြီ။ကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ်ရှင်
။ဂျပန်နိုင်ငံမှာနှစ်သစ်ကိုကြုံတွေ့အနေနဲ့အယုတ်ဆိုင်တစ်ခုကအမေရိကန်ရွေးကောက်ပံသမ္မတဒေါ်နယ်ထရမ့်ရဲ့ပုံနဲ့တစ်သားရိုက်တံတွေပြုလုပ်နေပါတယ်။ဒီတစ်သားရိုက်တံတွေဟာဂျပန်လိုဟာဂိုအီတာရိုက်တံလို့ခေါ်ပြီးတော့ဂျပန်အိမ်တွေမှာကံကောင်းစေတဲ့အဆောင်ဖြစ်ထားကြတာပါ။အများဖြစ်ဆိုရင်တော့တစ်နှစ်တာအတွင်းရေပန်းစားတဲ့လူပုပ်ကိုရီရဲ့မျက်နှာပုံစံတွေနဲ့ထုတ်လုပ်တတ်ကြပါတယ်။ဒီနှစ်မှာတော့အမေရိကန်ရွေးကောက်ပံသမ္မတဒေါ်နယ်ထရမ့်အပြင်တိုကျိုအုပ်ချုပ်ရေးမှူးယူရီကိုခွိခိန်နဲ့Nintendo Game Company ဥက္ကဋ္ဌ Tatsuo Kimishima ပုံကိုလည်း Pokemon ဘောလုံးလေးတွေနဲ့အတူတွဲပြီးတော့ထုတ်လုပ်ထားတာတွေ့ရမှာပါ။ဒီသစ်သားရုပ်တံလေးဟာပင်ပောင်ရိုက်တဲ့ဘတ်တန်နဲ့တူပြီးတော့ပင်ပောင်ရိုက်သလိုကစားရတဲ့အပြင်ကစားရတဲ့အလုံးလေးတွေကိုလည်းဖဲချိုးလေးပတ်ထားပါဗျ။ဒီအတံလေးနဲ့မကောင်းတဲ့ကံတွေကိုရိုက်ထုတ်နိုင်လိမ့်မယ်လို့အယူရှိကြတာပါရှင်။
မလင်လောက်ပြီးနောက်တန်ခဲ့တဲ့အပျက်စီးပုံတွေကြားဂ
kunyi gezei lo yama, adon wime paragonlu konai ne seyo diyo go, American Deban Dinashinega D twin like bare, Saltolo Name Bitare D Sayo ha, Selemalao Shibiro, Africa ga amizon konai ne pari tadao nimi konai mare, now be D Sayo ha, Jamingani sa komiro, Nayamogu Yautorane de Biane, Pari Lube, Zadai amingo konai mare, Eddie Edwa, a piacibo ne jama, a loedagu lampia nine, Sayo mu pipo, Jansi Tarava, D Sayo a ding and muja, a piacibo ne ja, a loedagu dola nine biro, Jamure, Tabi Mapisibau, a Jesse Auga Lurego, get home a bean I may, Benny Ama Yawni the less or I go rock, a lame and sharp way bean I might come ya.
Felicia in the Kuala Labu Yuga, Aquaria, KLCC Gapiari Maro, Christmas Alaya Yadigo, Senator Tame Epine, Layale Petre Turigo, Gapiara and Gaga and Cinema, Sana Bubu Chilo, with Satara to that Swiss Army Barry. ဒီငါးပြတိုင်ဝင်ကြီးကတော့လူကြီးတယောက်ကို60လေးဝင်ကေဒေါ်လာနဲ့တော့65ဒေါ်လာလောက်ရှိပြီးခလေးအတွက်ကတော့ဝင်ကြီး53ဝင်ကေ70ဒေါ်လာလောက်ရှိပါတယ်အခုလိုဆွဲဆောင်တာတွေအပါအဝင်တခြားအထူးပွဲတွေကိုတော့ဒီဇင်ဘာလ30ရက်နေ့အထိလုပ်သွားမှာပါရှင်
ဒီပေါ်နိုင်ငံမှာဆင်တွင်နဲ့ပိုလိုကစားနေကြပါတယ် Yen in a Kazara tap, Navy Mele, Imitanjia Kamare, Akulo Nanganaga Polo Champion Piamuego, Nippon Nangama, Tango, Shisan Nakune Tega, Sadin Jimba Gera Pibio, Luamiajigo, Swiss on Nainaba, Yene Gazayare, Polo Gazani, Tube Me, Send Zizi Mama, Dunia Sija Araba, Sing Uziga, Singo Tayara Pibio, Gazada Magara, Polongo, Ayon Sayaraba, Gazada Maria, Nimida Guelao Shire. တေသာဒုတ်ရှိတွေကိုကင်ဆောင်ပြီးကစားရတာပါဒီနှစ်ကစားပွဲမှာတော့ဗြိတိန်အမေရိကန်ဩစတြေးလျအိုက်စလန်ဟော်လန်နဲ့သီးရိလင်ကစားတဲ့နိုင်ငံပေါင်း10နိုင်ငံကအသင်းတွေပါဝင်ပါတယ်ဒီလိုပွဲမျိုးတွေဟာဆင်းတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့အသီးပေးမြင့်တင်ရေးတွေဆောင်ရွက်ဖို့အဓိကရည်ရွယ်တာဖြစ်ပေမဲ့လည်းနောက်နှစ်ကြာရင်တော့အခုလိုပွဲမျိုးကိုဆက်လုပ်မှာမဟုတ်ဘူးလို့ပွဲကိုစီစဉ
ကဘာတလွားထူးခြားစံပြသတင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။ကျမတို့ VOE ရဲ့တင်းလာနေမနေ့ဖက်အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်။အစီအစဉ်ဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုဥဆံမွေကကြီးညာပေးပါဦးမရှင်။
ဤကဲ့လာလုံးကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသူအနံ့ရအောင်ရုရှားကပါဝင်ပတ်သက်မှုရှိခဲ့တယ်ဆိုပြီးတော့ဗိုလ်ထောက်လှမ်းရေးအေဂျင်စီ CIA ဖွဲ့ရဲ့တုံ့တက်ချက်ဟာရေးစရာသာဖြစ်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့ Fox သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမင်းမြန်းကမ်းမှာအခုလိုပြောဆိုလိုက်တာပါ။ဒါအပြင်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတရုတ်အစိုးရဘက်ကကုန်သွယ်ရေးနဲ့တခြားကိစ္စတွေမှာအလျှော့ပေးကန့်လန့်လာတာမျိုးမရှိခဲ့ရင်အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်ကိုပါထည့်သွင်းထားတဲ့တနိုင်ငံတည်းသောတရုတ်ပြည်ဆိုတဲ့ One China Policy ကိုဆက်ပြီးတော့ကျင့်သုံးသင့်မသင့်မေးခွန်းထုတ်လိုက်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာအထင်ကြီးဖြစ်တဲ့ Coptic Christian ဘုရားကျောင်းမှာတနင်္ဂနွေနေ့ကပောက်ကွဲမှုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ20တေဆုံးပြီးတော့အများပြားဒဏ်ရာရရှိခဲ့ပါတယ်။ကိုင်ရိုမြို့လယ်မှာရှိတဲ့အဲ့ဒီ Saint Mark Christian ဘုရားကျောင်းကိုဘသူဖောက်ခွဲတိုက်ခိုက်တယ်ဆိုတာအခုလက်ထိတော့မသိရသေးပါဘူး။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာအနည်းဆုံးလူ38ဦးတေဆုံးပြီးတော့လူပေါင်း150ကျော်ဒဏ်ရာရရှိခဲ့စေတဲ့ဘုံဖောက်ခွဲမှုကိုသူတို့ပြုလုပ်ခဲ့တာဖြစ်တဲ့အကြောင်းခတ်တစ်စစ်သွေးကြွအဖွဲ့ကကြေညာလိုက်ပါတယ်။ဒီကြေညာချက်ကို TAK လို့ခေါ်တဲ့ Kurdistan Freedom Falcons အဖွဲ့ကတင်းငွေနေမှာထုတ်ပြန်လိုက်တာပါ။ဒီအဖွဲ့စည်းဟာတရားမဝင်အဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ PKK အဖွဲ့ရဲ့အဖွဲ့ကွဲတစ်ခုဖြစ်တယ်လို့ယူဆပါတယ်။
2016ခုနှစ်ဒီဇင်ဘာလ12ရက်တနင်္လာနေ့မနက်ခင် VOA American တန်ရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဥဆောင်မဝေကြေညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုက Matt Engine နိုင်ဖြစ်ပြီးအတန်ဖန်း Engineer ကတော့ Aiden Uruku ဖြစ်ပါတယ်တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို Flight to Meter 16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရစေ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.